Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOE American တန်ရဲ2024ခုနှစ်ဩဂုတ်လ14ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ခန့် American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်ကြီးထိုက်ပါရှင်
။ရုရှားရဲ့ Gas ဒေသကိုရေရှည်ထိန်းချုပ်ထားဖို့မရှိဘူးလို့ Ukraine ဘက်ကပြောပါတယ်။ Israel Hamas အစုံတရေ American Qatar နဲ့ Egypt ကဆောင်းနေတာကိုထောက်ခံကြောင်းတင်တဲ့ဂျာမနီနဲ့ဗြိတိန်တို့ကပူရဲထုတ်ပြန်ပါတယ်။အမေရိကန်စီကအပါချီတရဟတ်ရင်96စီဝယ်ယူမဲ့ဒေါ်လာ30ဘီလီယံတမုတ်ရှိစာချုပ်ကိုပိုလန်ကအင်္ဂါနေ့ကလက်မှတ်ရေးထိုးလိုက်ပါတယ
်။တောင်သာမြို့ကစစ်ကောင်စီတပ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်နဲ့ဒီဝင်ငင်ချိုင်းဝင်ကြီးဝမ်ကြီးရဲ့မြန်မာခီးစင်ပေါ်ရှုမြင်ချက်ဆလာဒရီကူတော့သတင်းတွေပြီးမှတင်ပြပါမယ်။American Democrat ဒုတိယသမ္မတလောင်းတင်ဝော့စ်ရဲ့တရုတ်အတွေ့အကြုံစတဲ့နိုင်ငံတကာရေးရာတွေကိုလည်းတင်ပြပါမယ်။ပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာ Ukraine မြန်မာနှိုင်းယှဉ်ချက် American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါအောင်ရှင
်။ Russia ရဲ့ Cox ဒေသကိုရေရှည်ထိန်းထားဖို့စိတ်မဝင်စားကြောင်း Ukraine ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့အခုချိန်မှာယူကရိန်းရှေ့ပိုင်းကိုရုရှားတပ်တွေပို့ပြီးပို့ဖို့ကြိုးစားနေတာတွေဒါကြောင့်ခက်ခဲသွားနိုင်ပါတယ်လို့ယူကရိန်းကပြောပါတယ်။ရုရှားလိုမဟုတ်ဘဲယူကရိန်းကတခြားသူတွေရဲ့ပစ္စည်းဥစ္စာမလိုပါဘူးလို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျော်ဂျီတိခီကကိပြုံမှာသတင်းတောက်တွေကိုပြောပါတယ်။ကိုလူဒုကိုသာအခအကွက်ပေးလို့တာဖြစ်ပါတယ်လို့သူကဆိုပါတယ်။တရားမျှတတဲ့ငြိမ်းချမ်းပြန်လည်ရရှိဖို့ရုရှားကသဘောတူတာနဲ့ယူကရိန်းတပ်ဖွဲ့တွေကရုရှားနဲ့စီးနင်းတိုက်ခိုက်တာပြီးရပ်မှာပါလို့သူကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ငင်းကြိုင်းဆွေးနွေးပွဲကအခုထိတော့မမြင်ရသေးပါဘူး။ Gas ဒေသကိုစစ်ဆင်တာကြောင့်ရုရှားဟာယူကရိန်းရဲ့ Donetsk ဒေသကိုနောက်ထပ်တပ်တွေမပို့နိုင်တဲ့အတွက်စစ်ရေးထောက်ပံ့မှုခက်ခဲသွားစေနိုင်တာကိုအထူးသတိထားပြောသင့်ပါတယ်လို့ယူကရိန်းတပ်ပလဗိုလိုဒီမာဇယ်လန်စကီကပြောလိုက်ပါတယ်။ဂျော်နာဂရက်ကယူကရိန်းနယ်ထဲကရုရှားကGas ဒေသကနေလက်နက်ကြီးပစ်ခတ်မှု2000ကျော်ပစ်ခဲ့တယ်လို့လဲဇယ်လန်စကီကဆိုပါတယ်။အဲဒီနေရာတွေကိုယူကရိန်းကအခုသိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒဇာကအစ္စရေးတယောက်ကို Hamas အဆောင်တယောက်ကတပ်ပစ်လိုက်ပြီးဒဇာက2ယောက်လည်းဒဏ်ရာသွားခဲ့တယ်လို့ Hamas ကပြောပါတယ်။ပါလက်စတိုင်းတွေကိုအစ္စရေးကအစုလိုက်အပြုံလိုက်တပ်ဖြတ်မှုကြောင့်ဒဇာကအဆောင်ကတပ်လိုက်တာဖြစ်တယ်လို့ Hamas အဖွဲ့ပြောရေးဆိုခွင့်ရှိသူ Abu Ubaida ကပြစ်တင်ဝေဖန်ပြောဆိုလိုက်ပါတယ်။ဇာကအစ္စရေးအမျိုးသမီးနှစ်ယောက်နဲ့တိကျဖြစ်ရမှာဒဏ်ရာရရှိသွားခဲ့တယ်လို့သူကဆိုပါတယ်။ဒီပတ်ထဲမှာကြားခင်မှာပဲအီရန်ကတိုက်ခိုက်လာမှကိုအစ္စရေးနဲ့သူ့မဟာမိတ်တွေပြင်ဆင်ထားကြဖို့အိမ်ပြီးတော့အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျော့ဂါဘီကတင်းလာနေ့ကတတိပေးလိုက်ပြီးတဲ့နောက်အခုဖြစ်ရကဖြစ်လာခဲ့တာပါ။အဝေးတိုင်းတောင်ကြီးဖြစ်နိုင်တဲ့ရေဟုတ်သင်းပေါ် USS Georgia ကိုလေရင်တင်သင်းပေါ် USS Abraham Lincoln ရဲ့အုပ်စုကစောင့်ရှောက်ပေးပြီးအရှိလေပိုင်းမှာတာဝန်ချထားဖို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကအနည်းငယ်လေးနေမှာအမိတ်ပေးခဲ့ပါတယ်။ဒါကအီရာကိုသတင်းစကားပလိုက်တာဖြစ်ပါတယ်လို့ပင်တခွန်ပြောရေးဆိုခွင့်ရှိသူဘိုဘူးချုပ်ပက်ရိုက်တာကဆိုပါတယ်။အီရန်တပ်တွေကတိုက်ခိုက်ရေးအနေထားကိုယူဖို့ရွှေ့ပြတ်ထားထားခဲ့ကြပြီလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကအနည်းအဖော်မခံပဲ VOA ကိုပြောပါတယ်။ဆလာဂျာအစ္စရေးဟာမတ်စစ်ပွဲအဆုံးသတ်ဖို့အမေရိကန်ကာတာနဲ့အီဂျစ်ညီနိုင်းသူတွေကနောက်ဆုံးလှုပ်ဆောင်နေကြတာကိုထောက်ခံကြောင်းပြည်သက်ဂျာမနီနဲ့ဗြိတိန်တို့ကအင်္ဂါနေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကြေညာချက်ကိုပြည်သက်သမ္မတအီမနျူအယ်မက်ခရွန်ဂျာမန်ဝန်ကြီးချုပ်အိုလက်ရှော့စ်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာတို့လက်မှတ်ရေးထိုးထားကြတာပါ။ဟာမတ်စ်ဖန်ဆီးထားတဲ့ဒဇာငံတွေလွတ်ပြေးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုအခန့်အမှန်ရှိပို့နိုင်ဖို့လည်းသူတို့ကတောင်းဆိုလိုက်ကြပါတယ်။အီရန်ကိုလည်းလက်တော့ပဲပြန်ဖို့ပြောလိုက်ပါတယ်။ညီတိုင်းဆွေးနွေးပွဲကိုကြာတာပတိနေ့မှာပြန်ဆနိုင်မယ်လို့မျှော်လင့်ထားကြတာပါ။အစ္စရေးပါစီထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်စ်ဖန်ထားတဲ့ဒဇာကန်တွေကိုလဲလှယ်ဖို့အဆင့်30ပါသဘောတူညီချက်တရက်ကိုရရှိအောင်လက်များစွာကြိုးစားနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့တနင်္လာနေ့ညနေပိုင်းတုန်းကတော့အကျွေးအဆင့်သတ်မှတ်တဲ့ကုမ္ပဏီကြီး၃ခုအနက်ကတစ်ခုဖြစ်တဲ့ Fitch Ratings ကအစ္စရေးရဲ့အကျွေးပေးရအောင်ယုံကြည်နိုင်မှုကိုအဆင့် A+ ကနေ A ကိုလျှော့ချလိုက်ပါတယ်။ဂါဇာပဋိပက္ခက2025အထိကောင်းကောင်းကြီးကျသွားနိုင်ပြီးကျေပြန့်သွားမဲ့အန္တရာယ်ရှိနေတယ်လို့ Fitch ကသုံးသပ်လိုက်ပါတယ
်။ VOA မြန်မာပိုင်းရဲ့ မနေ့ကင်းစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thai Com 6 ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါလိမ့်ရှင
်။ View ရုပ်သံရဲ့မနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်ကုမ္ပဏီ Boeing စီက Apache တိုက်ရဟယင်96စီဝယ်ယူမဲ့ဒေါ်လာ10ဘီလီယံတန်ဖိုးရှိစာချုပ်ကိုပိုလန်ကအင်ကာနေမှာနှမထုတ်လိုက်ပါတယ်။2022ခုနှစ်အင်ဂျီယူကရိန်းကိုရုရှားကကျူးကျော်ခဲ့ပြီးကြတဲ့ကပိုလန်နိုင်ငံဟာသူ့ရဲ့လက်နက်ကိုင်တပ်တွေခိမိဖို့အချိန်မြင့်လှုပ်ဆောင်နေခဲ့တာပါ။စစ်တပ်ကိုလက်နက်တပ်ဆင်ပြောင်းလဲရမှာဒီနေ့ဟာသမိုင်းမှတ်တမ်းနေ့ဖြစ်ပါတယ်လို့ကာကွယ်ဝန်ကြီးဝါလီဆောကိုရှိနစ်ကိုမစ်က Apache တိုက်ရဟယင်တွေထားရှိမဲ့အီနိုရိုကလေတာစခန်းမှာတရင်တော့တွေကိုပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့အောက်လွတ်တော်တို့ကအပါချီရဟယင်တွေရောင်းဖို့မိနစ်3ကခွင့်ပြုခဲ့တာပါ။ဒါဟာမကြာမီရက်တွေအတွင်းပိုလန်နဲ့အမေရိကန်တို့လက်မှတ်ထိုးခဲ့ကြတဲ့စာချုပ်တွေထဲမှာနောက်ဆုံးဖြစ်ပါတယ်။တောက်ကြနေတုန်းကတော့ဝင်ရင်ကနေဝင်ရင်ကိုပြစ်တဲ့ AIM 120C AMRAAM ဒုံးကြီးတွေရာချီဝယ်ယူမဲ့သဘောတူညီချက်ကိုပိုလန်ကကြေညာခဲ့ပါတယ်။တနင်္လာနေ့တုန်းကလည်းအမေရိကန်ဒီဇိုင်းPatriot လေကြောင်းရန်ကာကွယ်ရေးပစ္စည်း48စင်းတိစောက်ဖို့စာချုပ်ကိုကြေညာခဲ့ပါသေးတယ်။ဘူလန်ကဒီနေ့ကာကွယ်ရေးအသုံးစရိတ်ကိုဘတ်ဂျက်ရဲ့400ခန့်လုံးကျော်ထိတိုးမြှင့်ခဲ့တာပါ။အစ္စရေးဆိုအပ်ဖွဲ့ဝင်လက်ရာဇုံဝင်ကြီးရဲ့လောက်ရောက်ကိုလက်မခံနိုင်ဘူးလို့အမေရိကန်ကပြောလိုက်သလိုဂူလာတမဂါကလည်းဒါဟာလွန်လွန်ကဲကဲရန်စတာဖြစ်တယ်လို့ပြောလိုက်ပါတယ်။သူတို့ဌာနအသီးသီးမှလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Vidant Patel ဘူလာတမ်ကဒုတိယပြောရေးဆိုခွင့်ရှိသူ Farhan Haq တို့ကအင်္ဂါနေ့ကပြောခဲ့ကြတာဖြစ်ပါတယ်။ဥရောပတမဂါကလည်းဒါကိုရှုတ်ချလိုက်ပါတယ်။အစ္စရေးမျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Ben Jiva ဟာအစ္စရေး2000ကျော်ကိုဦးဆောင်ပြီးအရှိဂျေရုဆလမ်ကဗလီဝင်းထဲမှာလမ်းလျှောက်ရင်းဂျူးတမသေးတွေကိုအင်္ဂါနေ့မနေ့ပိုင်းကတီးဆိုခဲ့ကြတာဖြစ်ပါတယ်။အစ္စရေးရဲတွေကအကာအကွယ်ပေးခဲ့ကြတာပါ။ဒီဗလီဝင်းဟာအစ္စလမ်ဘာဒါကတတိယအထွတ်မြတ်အထောက်အပံ့နေရာဖြစ်တယ်လို့ပါလက်စတိုင်းအမျိုးသားတရုတ်လက္ခဏာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီနေရာဟာဂျူးဘာသာရဲ့အထွတ်မြတ်ထားရနေရာလည်းဖြစ်နေပြန်ပါတယ်။အရှိဂျေရုဆလမ်ကိုအစ္စရေးကသိမ်းပိုက်လိုက်ပြီးတဲ့နောက်ဂျူးတွေနဲ့တခြားမွတ်စလင်မဟုတ်တဲ့တခြားဘာသာဝင်တွေကိုတီးတန့်သတ်မှတ်ချိန်မှလာရောက်ခွင့်ပြုပေမဲ့သူတို့ဝတ်ပြုဆူတောင်းတာဘာသာရေးစာတွေရွတ်ဖတ်တာတွေကိုတော့ပိတ်ပင်ထားခဲ့ပါတယ်။ Republican တပ်လာလောက် Donald Trump မဲဆွယ်စီယုံရေးအဖွဲ့ရဲ့အရေးပါတဲ့စာရွက်စာတမ်းတွေအင်တာနက်ကနေအခိုးခံခဲ့ရတယ်ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနေကြောင်း American အစိုးရ Federal စုံစမ်းစစ်ဆေးဌာန FBI ကပြောပါလေ။ဒုတိယတပ်ရက Kamala Harris ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုပါ Interdict ကနေဝင်ရောက်နိုင်ဖို့ကြိုးစားခဲ့တယ်လို့လည်းပြောပါလေ။တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ FBI ထုတ်ပြန်ချက်မှာအဒီလိုစုံစမ်းစစ်ဆေးနေကြောင်းအတည်ပြုပါတယ်လို့တိုးတိုးတိတ်တုပြောလိုက်တာပါ။အီရန်နိုင်ငံကခိုးယူတာဖြစ်တယ်လို့ Trump ရဲ့မဲဆွယ်စီယုံရေးအဖွဲ့ကပြောပြီးမဲ့ဘာအထောက်ထားကိုမှပြသတာတော့မရှိပါဘူး။2024အမေရိကန်ရွေးကောက်ပွဲမှာနိုင်ငံခြားအဖွဲ့တွေက Cyber နှောက်ယှက်မှုအကြောင်းအစင်းခါစားတစ်စောင်းကို Microsoft ကုမ္ပဏီကြီးကထုတ်ပြန်လိုက်ပြီးမကြာမီမှာပဲ Trump အဖွဲ့ကခုလိုပြောတာပါ။ဒီစာရွက်စာတမ်းတွေကိုတရားမဝင်ရရှိသွားတာဖြစ်ပြီး2024ရွေးကောက်ပွဲကိုနှောက်ယှက်ဒီမိုကရေစီဖြစ်စဉ်ကပောက်ကတင်းဖြစ်ဖို့ရွေးတာဖြစ်တယ်လို့Trump မဲဆွယ်စီယုံရေးအဖွဲ့ပြောရေးဆိုခွင့်ရှိသူ Stephen Chow ကပြောပါတယ်။မကြာမီလှုပ်ရှားမှုတွေရအီရန်ဟာရုရှားနဲ့တန်းတူ2024ရွေးကောက်ပွဲကိုနှောက်ယှက်လာတာပြနေပါတယ်လို့ Microsoft ကုမ္ပဏီရဲ့စာတမ်းကပြောပါတယ်ခင်ဗျာ
။ဦးတင်မောင်းတမ်းပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။တောင်သားမြို့တရုတ်ရေနံပိုက်လိုင်းဆောင်တဲ့တပ်စခန်းနဲ့စစ်ကောင်စီတက်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝိုင်းရောက်တိုက်ခိုက်ခဲ့ပြီးနောက်စီရီတင်းမာနေပြီးလေကြောင်းတိုက်ခိုက်တာကြောင့်အရသာထိခိုက်သေးဆုံးမှုရှိပါတယ်။မြင်းချန်တဲ့တောင်သားမြို့အဆက်လျှက်စစ်ဓာတ်ပိစစ်ရုံနှင့်တိုက်ပွဲတွေကြောင့်လည်းစစ်ရုံတွေပိတ်ထားရပါတယ်။မန္တလေးတိုင်းနဲ့ကစီရီအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကုသားညုံကပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့ကတရုတ်ရေနံပိုက်လိုင်းဆောင်တဲ့တက်ဆွဲထားတဲ့နေရာမြို့နောက်ဘက်ကဆက်မှုနှစ်ဆွတ်ချက်စေုံနဲ့စစ်ကောက်စီကိုထောက်ခံတဲ့ပြူစောတိကြေးရွာထေလရွာတွေကိုကာကွယ်တပ်ဖွဲ့တွေကဩဂတ်စ်လ12ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ ထဲလာကြီးရွာကိုတက်ခဲ့တဲ့အချိန်မှာစစ်သုံးမန်းတွေကိုလည်းဖမ်းဆီးရမိတယ်လို့မြင်းကြံခရိုင်တရင်သုံးတောင်ရှိသူကပြောပါတယ
်။ထဲလာရွာနော်အဲ့မှာဟိုဘောနော်သူ့ရင်တော့နေခုနလုံးပေါ့နော်ဘုံရှုခဲ့တယ်။ပြီးတော့ဟိုမြူကြီးဖမ်းလာတယ်။ထဲလာပြီးအပြန်ပေါ့နော်တောင်သာမြို့ထိပ်ပဲသူ့ပြည့်ဆက်ရင်ဝင်ပြီးရှုလာတယ်။ဟိုတန်ခွေပိုက်တိုင်းဆက်ရင်ပေါ့နော်တိရဟိုဘောမိလာရဲတဲ့ရင်ဝင်လိုက်တယ်။
ထဲလာရွာကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့ရဲသားတအူးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါ့အပြင်မြင်းချံမြို့ကနေစစ်ကူလာတဲ့ရင်တန်းနဲ့ကာကွယ်တပ်ဖွဲ့တွေကြားသဘောတောင်းွေတုံးလက်စစ်တားပြီးစစ်ုံတွေအနီးတိုက်ပွဲတွေဖြစ်ခဲ့လို့စစ်ုံပိတ်ထားလိုက်ရတယ်လို့ဒေသခံတူကပြောပါတယ
်။အခုကမြင်းချံနေပြီးတော့အခုတက်လာတဲ့ကားနဲ့ပြီးကိုကျတော့စစ်ုံသားနေပြီးတော့ဖြစ်ချတာပေါ့လေအဲ့လိုလေကွာအိုက်ပါဆိုတော့တိုက်ပွဲပြီးတော့သူမြင်းညာနေကိုတက်လာတော့အိုင်နာနေကိုဖြတ်ပြီးတော့တိုက်တော့ကျတော့အိုင်နာမှာတိုက်ပွဲဖြစ်ပြီပေါ့ဗျာအိုင်နာနဲ့တော့တိုက်ပွဲဖြစ်လိုက်တော့သူကအဲ့လိုအကြီးကိုရက်လိုက်ရတယ်ပေါ့ဗျာ
ဒါအပြစ်ကုမ္ပဏီတွေဘက်ကတော့နေမီမတီငိမ့်တဲ့အတွက်စစ်အုံတွေကိုယာယီရနာထားမယ်လို့သတင်းထုတ်ပြန်ပါလေဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်အုံတွေရေးပေါ်ရက်တန်ရတဲ့အတွက်စစ်မှုဇုံတွေကိုညာပိုင်းတာရှော့ပြီးမှဖြစ်တယ်လို့မြို့နယ်တချို့မှာယာယီတာပြတ်တောက်မှုတွေဖြစ်နိုင်တယ်လို့ရန်ကုန်လက်စစ်တာပြီးကော်ပိုရေးရှင်းကတော့သတင်းထုတ်ပြန်ထားပါတယ်ဩဂတ်စ်လ23ရက်နေ့မှာလဲတောင်သာမြို့နယ်ရုံစီကြီးကျေးရွာကြားကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲအနေငယ်ဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်ပါတယ်တိုက်ပွဲတွေရှိခဲ့တဲ့နထိုးကြီးမြို့ပေါ်မှာလဲကောက်ကွေးတပ်ဖွဲ့တွေပြန်ဆုတ်ပြီးတဲ့နောက်စစ်တပ်ကဝင်ရောက်တပ်ဆွဲနေရယူတယ်လို့သိရပါတယ်တိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်ကျောင်းတွေဇီးတွေလည်းပိတ်သွားပြီးတော့တောလာမှုမရှိသလောက်ပါပဲလို့ဒေသခံတူကပြောပါတယ
်အာမြို့ပေါ်မှာသူတို့တပ်ဆွဲပေါ့တပ်ဆွဲထားတာပေါ့ဟုတ်ခမန်းကြီးဆိုမြို့ပေါ်မှာ200ဝန်းကျင်လောက်ရှိတယ်ဟုတ်ဒီရဲစခန်းမှာဆိုရင်ကရုတ်ချင်းတူးတယ်နောက်ပြီးတော့ဘယ်လိုကောင်မို့ဒီတဲဒီပိုင်းအစ်တွေပြန်လောက်တာကာတန်ကလောက်တာပေါ့ခိုင်ခိုင်မာမာလို့မျိုးဈေးလည်းမဖုံလေဈေးမဖုံမဲနဲ့မနေ့ကဈေးမဖုံတော့သူတို့ကရေးရပစ္စည်းယူပြီးတော့ချက်ပြုတ်စားတောင်းတယ်300ရှိရပစ္စည်းအဲ့ရယူသုံးတာပေါ့လေစားရရှိရပစ္စည်းအဲ့ထက်ယူတာပေါ့လို့
နထူးကြီးမြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့တရုတ်ရင်းနှံပိုင်လိုင်းဆောက်တဲ့တပ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေကဩဂတ်စလ10ရက်နေ့မနေ့ပိုင်းတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ကြတာပါနှစ်ဖက်ထိခိုက်ကြဆုံးမှုရှိတယ်လို့ပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားထိခိုက်ဒဏ်ရာမှုရှိတယ်လို့လည်းသိရပါတယ်မြန်မာခရိုင်တောင်သာနထိုးကြီးမြို့နယ်တဲ့ကြေးရွာတွေမှာရခင်ကတိုက်ပွဲတွေရှိခဲ့ပေမဲ့မြို့ပေါ်စစ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတပထမဆုံးအကြိမ်လည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံချာရေးဝန်ကြီးဝမ်ရိပ်ထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ပေါ်ရှိချောင်းတရုတ်နိုင်ငံချာရေးဌာနကသတင်းထုတ်ပါတယ်ဒီလိုလာရောက်မဲ့ကိစ္စအပေါ်မြန်မာရေးတက်ချွာလှုပ်ရှားသူတွေရဲ့အမြင်ကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဩဂုတ်လ13ရက်နေ့မှာကြေညာခဲ့တာပါမြန်မာနဲ့အင်းနီနာချင်းထိုင်းနိုင်ငံမှာဩဂုတ်လ14ရက်နေ့ကနေ18ရက်နေ့ထိ3ရက်တာကျင်းပမဲ့နဝမအကြိမ်မြောက်မဲခေါင်လမ်းချမ်းပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီအနေနဲ့ပူတွဲသဘာပတိဖြစ်ဆောင်ရွက်ဖို့လာရင်းနဲ့မြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုဘာကြောင့်လာတယ်လို့ယူဆပါတလဲဆိုပြီးမြန်မာအရေးလေးလာနေသူဦးထူးချစ်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုဖြေကြားပါတယ
်။အဓိကတော့ဒီတရုတ်ပြည်ကအခုနိုင်ငံရေးဝန်ဆောင်ပြီးကျွန်တော်တို့လက်ရှိပေါ်ကျွန်တော်တို့ဒီဟိုမြောက်ပိုင်းမှာကျွန်တော်တို့အိတ်တိုက်ပွဲတွေဒီစစ်ရေးကိစ္စတွေနောက်တစ်ခုနေဇက်ဒေတာကျွန်တော်တို့စီးပွားရေးလုပ်ငန်းတွေနောက်တစ်ခုကဒီတရုတ်ရင်းနှီးမြှုပ်နှံမှုနောက်ပိုင်းဆုံးရှုံးထိခိုက်မှာဆိုးရိမ်တဲ့ကိစ္စတွေ။နောက်ပို့ပြီးတော့ကျွန်တော်တို့တွေးမိတာကဟိုမြန်မာပြည်ထဲမှာရှိတဲ့အစအမျိုးပါလာတာနာဆိုတဲ့အဖွဲ့ကြီးတော်ကလည်းအခုကတရုတ်စန့်ကျင်ရေးကိစ္စတွေကိုလှုံ့ဆော်မှုတွေလုပ်နေတွေ့တယ်။ဆိုတော့အဲ့ဒီပုံမှာအခြေခံပြီးတော့သူလာတယ်လို့ကျွန်တော်အနေနဲ့ကြောချက်ပါတယ်
။မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူဦးသက်ဆွေဝင်းကတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုပြောပြပါတယ်
။ဟိုတာဂက်ဘူးကတော့နိုင်ငံရေးကသူတို့ရဲ့ဟိုတော့တရုတ်ရဲ့အကျိုးရှိတော့ဖိတက်ကတည်းကကာကွယ်ပြီးနိုင်ဦးမယ်ဆိုရင်အထင်ကြီးလေးရှိနေသေးကုန်ရတယ်။ဒါဆိုတခါမှလည်းကျွန်တော်တို့ဒီကနေ့လက်တွေ့အခြေအနေမှာဆိုလို့ရှိရင်လေဒီတရုတ်ရဲ့ဒီအကျိုးရှိပွားရှိနေနေရာတွေကတော်လန်ကြီးအားစုရဲ့လက်ထက်မှာလည်းရှိနေကြပြီ။ရခိုင်နယ်ပြောပြောဒီလက်ရှိဒီတော့ဖုန်းတကောင်းတွေပဲပြောပြောကျွန်တော်တို့ရှမ်းမြောက်တွေပြောပြောအတားမျိုးတွေရှိနေကြတော့ဒီဟာပေါ်ဒီမှာသူတို့ရဲ့အကျိုးရှိပွားပုံမဆိုးသွားအောင်လို့ဒီစီကောင်စီကိုအပြောင်းလဲလုပ်ဖို့အဲလုပ်ဖို့စူးစမ်းနေကြတယ်ဆိုတဲ့အမျိုးကြီးလည်းကျွန်တော်တို့ သတင်းတွေကြားရတယ်ဘောနော် PRB ရဲ့ကြိုးစားရဆက်ချင်းနဲ့သတင်းတွေကြားရတယ်အဲ့ဒီကိစ္စတွေဖြစ်ဖို့လားလားရှိနိုင်တယ
်ဝင်းကြီးဝန်ကြီးရဲ့မြန်မာခရီးစဉ်အသေးစိတ်ကိုဖော်ပြထားခြင်းမရှိပေမဲ့သူ့ရဲ့ခရီးစဉ်အတွင်းထိမ့်သိမ့်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားဖို့ရှိကြောင်းနေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းဘက်ကလည်းသတင်းတွေထွက်နေခဲ့တာပါဝင်းကြီးဝန်ကြီးဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရင်သူမျှော်မှန်းထားသလိုမြမရေးဟာအပြောင်းလဲတွေရှိနိုင်မလားလို့မေးတော့ဦးထွချစ်ကတော့အခုလိုပြောပါတယ
်လုံခြုံရေးဆယ်စုနှစ်တစုလောက်ပါဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ကျွန်တော်ဒီလက်ရှိအနေအထားကဟိုကျွန်တော်တို့ခရိုင်ကျွန်တော်ဒီမှာပြည်နိုင်ငံရေးနဲ့တော်တော်လေးကိုအများကြီးကျွန်တော်တို့အပြောင်းလဲတွေကျွန်တော်တို့တကယ်ရှိတယ်ဆိုတော့ကျွန်တော်ထင်တာတော့ဒီနောက်တစ်ခုကလည်းအစုဖွဲ့တွေလည်းပုံများလာတဲ့အချိန်မှာတော့ဟိုဒီကလင်ကျိုးတွေ့ပြီးတော့ထိဆွေးနိုင်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့တော့ဟိုမထင်ပါဘူး
မြန်မာနိုင်ငံရဲ့အပြောင်းလဲဟာ၃နှစ်အတွင်းမှာအတော်ကိုပြောင်းလဲသွားတာမို့ဒေါက်ဆန်းစုကြည်တဦးတည်းကဆုံးဖြတ်နိုင်တဲ့အခြေအနေမဟုတ်တော့ဘူးလို့လည်းဦးသက်ဆွေဝင်းကပြောပါတယ်။
အဲတော့စုကြည်ကဒေါ်လေးမှာတက်ရောက်မှုအများကြီးရှိပါဦးမယ်။ဒေါက်ဆန်းစုကြည်လုလာတဲ့အချိန်ကြလို့ချင်းကျွန်တော်တို့ဒီဒီလောက်နဲ့ပဲခဏနားကြမယ်ဆိုရဲဒီဒေါ်လေးအုပ်စုတွေလည်းရှိကောင်းရှိနေမယ်။ဒါမှမဟုတ်ကျွန်တော်တို့ဒီငါတို့ကတော့ပန်းနယ်ကိုပဲဆက်ပြီးတော့ကြောင်းသွားကြမယ်ဆိုရဲဒေါ်လေးအုပ်စုတွေလည်းကျွန်တော်ရှိပါလိမ့်မယ်။အဲတော့ဒေါ်ဆန်းစုကြည်တယောက်သေးကတော့ဒီဒေါ်လေးအတွက်အပြည့်မဟုတ်တော့ဘူးဆိုတာတော့သိကြရတယ်
။တရုတ်နိုင်ငံသားရေးဝန်ကြီးဟာစစ်ကောင်းဆောင်နဲ့တွေ့ဆုံမှာဖြစ်ပေမဲ့2021ခုနှစ်ဆရာနာသိမ့်ပြီးကလေးကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့မှာမဟုတ်ဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းတောက်တွေကိုဖြေကြားခဲ့တာပါ။ဒါပေမဲ့လည်းတွဲဆောင်မဲ့အစီအစဉ်အသေးစိတ်ကိုတော့မပြောခဲ့ပါဘူးတရုတ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းပြောဆိုထားပေမဲ့အစီအစဉ်အသေးစိတ်ကိုတော့မပြောပါဘူးတရုတ်နိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ဘလို့ဆက်ဖက်မှုမျိုးမစိုးသူ့နိုင်ငံသူ့အကျိုးစီးပွားကိုသာအခြေခံခဲ့တယ်လို့လည်းဦးထူးချစ်ကသုံးသပ်ပါတယ်
ကျွန်တော်အနေနဲ့ကတော့ပေါ့နော်ဒီတရုတ်နိုင်ငံအနေနဲ့ကမြန်မာပြည်ကိုလာပြီးတော့သူတို့ရင်းချင်ရေးကိစ္စပဲတိတော့ဟိုသူတို့ဘလို့ပဲကျွန်တော်တို့အကြောင်းပြပြပါတော့သူတို့ကတက်တက်လုံးကကျွန်တော်တို့သူတို့အကျိုးစီးပွားပေါ်မှာပဲအစီအစဉ်နဲ့ဆက်ဆံရေးပဲလုပ်ခဲ့တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်မလို့ဟိုဒီတရုတ်ကကျွန်တော်တို့ဒီနိုင်ငံရေးထဲမှာကျွန်တော်မြန်မာပြည်နိုင်ငံရေးမှာဝင်ရောက်ဆက်ဖက်ပါဝင်ခဲ့တာကျွန်တော်မြန်မာပြည်ကတော့ဟိုအကျိုးမရှိဘူးဒါသူတို့အကျိုးအတွက်ပဲသူတို့လုပ်နေတာလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ထိုင်းနိုင်ငံမှာကျင်းပမဲ့မဲကောင်လန်ချန်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာတော့လေထုညဉ့်ညမ်းမှုတွေကိုဖြေရှင်းရမှာပူးပေါင်းဆောင်ရွက်တဲ့နီလန်းတွေအပါအဝင်နန္နမိတ်ဖြတ်ကျော်တဲ့ရာဇဝတ်မှုများစိုက်ဘာရာဇဝတ်မှုများနဲ့အွန်လိုင်းလိမ်လည်ကိန်းကိစ္စတွေကိုလည်းထိုင်းနိုင်ငံဘက်ကဆွေးနွေးဖို့ရှိတယ်လို့လည်းသိရပါတယ်ရှင်
။ခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးပါမယ်ရှင်။ Democratic Party ဒုတိယသမ္မတလောင်းတင်ဝေါ့စ်ရဲ့တရုတ်ပြည်အထွေထွေတွေဟာသူဒုတိယသမ္မတဖြစ်လာတဲ့အခါအသုံးဝင်လာနိုင်ပါတယ်။ကျောင်းနိုင်ငံနဲ့ပတ်သက်ပြီး Walls ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီး Anita Powell နဲ့ Paris Hong တို့ရဲ့သတင်းဆောင်မကိုတော့ကိုငိမ့်ချန်းကပြောပြထားပါတယ်ရှင
်။1989ခုနှစ်တုန်းကတင် Walls ဟာတရုတ်နိုင်ငံမှာတစ်နှစ်ကြာစာသင်ပေးခဲ့တာပါ။နောက်ပိုင်းအကြောင်းသားတွေကိုတရုတ်ပြည်အလဲပတ်ခရီးစဉ်တွေစီစဉ်ပေးသူဖြစ်လာခဲ့ပြီးတရုတ်နိုင်ငံကိုအချိန်30ထပ်မင်းရောက်ဖူးပါတယ်။ Walls ရဲ့အခုလိုတရုတ်ပြည်နဲ့ပတ်သက်မှုကြောင့်ဒုသမ္မတဖြစ်လာမယ့်အရေးကိုတရုတ်ကကြိုဆိုပြီးအမေရိကန်ရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒတင်းကြပ်ထားတာတွေကိုလျှော့ပေးလိုက်မယ်လို့ Republican တွေဘက်ကပြောပါတယ်။ Republican ဒုသမ္မတလောင်း JD Vance က
She selected the Moors ကိုယူလိုက်တာပါ။ Moors ကတရုတ်ပြည်ကိုကုန်ထုတ်လုပ်ငန်းအလုပ်တွေထပ်ပို့နေတာပါ
။ Minnesota ပြည်နယ်အုပ်ချုပ်ရေးမှုဘဝတုန်းကတရုတ်နဲ့ကုန်သွယ်ရေးကိုအားပေးခဲ့တဲ့ Moors ရဲ့ရည်တည်ချက်ကို Vance ကဝေဖန်ပုံရပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မင်းကိုမှတော့တရုတ်အကြောင်းပြောဆိုခဲ့တာမရှိပေမဲ့လည်း2016ခုနှစ်အောက်လွှတ်တော်အမတ်ဘဝတုန်းကတရုတ်ပြည်နယ်ဆက်ဆံရေးအကြောင်းကိုအခုလိုပြောထားပါဗျ။
I don't fall into the category
တရုတ်နိုင်ငံနဲ့ရံပဲဆက်ဆံရေးမျိုးရှိရမယ်ဆိုတဲ့သတ်မှတ်ချက်မျိုးကျွန်တော်မှမရှိပါဘူး။ဒါမျိုးလုံးဝသဘောမတူပါဘူး။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးသူတို့လုံနေတာနဲ့ပတ်သက်လို့ပြက်ပြက်သားသားရည်တရမှဖြစ်ပေမဲ့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်နိုင်တဲ့နေရာတွေအများကြီးရှိပါသေးတယ်။
2014ခုနှစ် VOA ကမေးမြန်းစဉ်ကလည်း1989ခုနှစ် PNMN ရင်းမြင်ဆန္ဒပြမှုပြီးတဲ့နောက်တရုတ်ပြည်မှာနေထိုင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒါဟာလွန်မဲ့ဩဇာကြီးပါတယ်အဲ့ဒီအချိန်မှာကျွန်တော်ရှိနေခဲ့တာကြောင့် ဂုဏ်ယူရတယ်လို့တရုတ်ပြည်သူတွေအနေနဲ့သူတို့တိုင်းပြည်အတွက်ကြိုးစားတာကိုမြင်ခဲ့ရပါတယ်။နောက်ပြည်လွတ်လပ်ခွင့်ဟာလည်းရှေ့တန်းရောက်ဖို့လိုအပ်တယ်ဆိုတာနားလည်ခဲ့ရပါတယ်
။တရုတ်ပြည်ဘက်မှာတော့ Harris ရဲ့ဒုသမရလောင်ရွေးတဲ့ကိစ္စဟာချက်ချင်းကိုရေပန်းစားတဲ့ခေါင်းစဉ်တစ်ခုဖြစ်လာခဲ့ပါတယ်။တချို့သူတွေကသူဟာတရုတ်ပြည်ကိုရင်းရင်းနှီးနှီးဆက်ဆံမယ်လို့ထင်ကြပြီးတချို့သူတွေကတော့သူဟာတရုတ်ပြည်ကိုတင်းတင်းမာမာဆက်ဆံမယ်လို့ထင်ကြပါတယ်။လွတ်တော်အမတ်ဘဝတုန်းကတော့တရုတ်နိုင်ငံရဲ့လူခွင့်ရင်မှတ်တမ်းတွေကိုဝေဖန်တဲ့ဆုံးဖြတ်ချက်တချို့ကိုလွတ်တော်မှာပူးပေါင်းတင်သွင်းခဲ့မှုပါတယ်။တရုတ်နိုင်ငံအနေနဲ့လူသိရှင်ကြားထုတ်ဖော်မပြောသေးပေမဲ့လည်းတရုတ်ဘက်ကအခုလိုမြင်နိုင်တဲ့အကြောင်းခိုင်စာခိုးလို့ခေတ်သစ်တရုတ်နိုင်ငံအကြောင်းတင်ဆက်သူတွေကအခုလိုသုံးသပ်ပါတယ
် He's been very forthright in his criticisms of China's human rights record
တရုတ်နိုင်ငံရဲ့လူခွင့်ရမှတ်တမ်းအနေနဲ့ပတ်သက်လို့သူကပုံမှန်လင်းပဲဝေဖန်ခဲ့တာပါသူဝေဖန်တဲ့အချိန်တုန်းကသူယုံကြည်တဲ့အတိုင်းရိုးရိုးသားသားပြောခဲ့တာမို့တရုတ်ပြည်မှာသူပြန့်နှံ့စေခြင်းနဲ့တန်ဖိုးတွေအတိုင်းသူကလှုပ်ဆောင်ခဲ့တာပါ
Harris နဲ့ Walz အစိုးရတက်လာရင် Biden နဲ့ Trump အစိုးရတွေတုန်းကလိုပဲတရုတ်ပေါ်တင်းမာတဲ့မူဝါဒအတိုင်းပဲဆက်သွားမယ်လို့တခြားတရုတ်ရေးရာလေးလာသူတွေကသဘောတူပါတယ
် I think this should be seen around the world in China in Asia as
တရုတ်ကိုကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ဆံမှုကိစ္စဟာအမေရိကန်နိုင်ငံကြားရေးမူဝါဒမှာဆယ်စုနှစ်နဲ့ကြာဆင်းရှုပ်ထွေးတဲ့ဆက်ဆံရေးဖြစ်မြင်ဖို့လိုပါတယ်အထူးသဖြင့်တရုတ်ကိုဒီမိုကရေစီနိုင်ငံဖြစ်ပြောင်းလဲဖို့ကိစ္စဆိုရင်လည်းတန်ဖိုးထားတဲ့စံနှုန်းတွေကွဲပြားမှုကိုလည်းသတိထားဖို့လိုပါတယ်
ဒါပေမဲ့လည်းတရုတ်အစိုးရရဲ့ထင်မြင်ယူဆချက်ကိုမှန်းဆဖို့ကခက်ပါတယ
် I would imagine they're essentially gobsmacked
ခုချိန်မှာတရုတ်အနေနဲ့သူတို့မျှော်လင့်ထားတဲ့သူမဟုတ်တဲ့အတွက်ဘယ်လိုဆက်ဆံရမလဲဆိုတာတန်တော်ဖြစ်နေမယ်လို့ထင်ပါတယ
်1964ခုနှစ်ဖွာနှစ်ယောက်အမေရိကန်မှာမဲဆွယ်စည်းရုံးနေတာနဲ့တစ်ချိန်တည်းမှာပဲအနာဂတ်မှာဘယ်လိုဖြစ်လာမလဲဆိုတာကတော့တရုတ်အနေနဲ့ဆက်လက်စောင့်ကြည့်ရမှာပါခင်ဗျာ
American B-52 ဘုံးကျဲလေယာဉ်တွေဟာရုရှားလေပိုင်နဲ့ကိုဝင်ရောက်ပြန်သန်းဖို့လုပ်ပေမဲ့ရုရှားတိုက်လေယာဉ်တွေကတားဆီးလိုက်နိုင်တယ်လို့ရုရှားကာကွယ်ဌာနကပြောကြားတဲ့အကြောင်းပြည်ရင်းပြည်ပသတင်းဌာနတွေမှာပါပါတယ်။ဒါပေမဲ့ American ပြန်သန်းမှုကိုအတည်ပြုတဲ့ဥရောပအခြေစိုက် American လေတပ်ဌာနချုပ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးညင်းပါတယ်။အသေးစိတ်ကိုအချက်လက်အခြေခံမှမှအတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်။
အာထိတ်ဒေတာကရုရှားလေပိုင်နဲ့တဲ့ကိုအမေရိကန်ဗျူဟာမြောက်ပုံကျဲလေယာဉ်တွေဝင်လာမှာကိုရုရှားလေတဲ့တိုက်လေယာဉ်တွေတားဆီးခဲ့ရတယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကမဟုတ်ဘဲပြောဆိုပါရင်ဇူလိုင်လ27ရက်နေ့က Telegram စာမျက်နှာမှာရုရှားနိုင်ငံသားဝင်ကြီးဌာနကအမေရိကန်လေယာဉ်တွေကိုရုရှားနယ်နိမိတ်ထဲဝင်မလာအောင်ရုရှားတိုက်လေယာဉ်တွေကမောင်းထုတ်ခဲ့ရတယ်လဲဆိုတဲ့ဖြစ်ပျက်ပုံအစဉ်စဉ်ကိုဇက်ဆုံခင်ပြရေးထားတာပါရုရှားကာကွယ်ဝင်ကြီးဌာနကရုရှားတိုက်လေယာဉ်တွေချဉ်ခတ်သွားတဲ့အခါမှာအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေဟာရုရှားပြည်အောင်စုနဲ့နမိတ်မြင်းကနေကားငယ်ခွေပြန်ခွေသွားပါတယ်လို့ပြောတာပါဒါမဟုတ်ပါဘူးအမေရိကန် B-52 Stratofortress တာဝေးပြန်ဗျူဟာမြောက်ဘုံးကျဲလေယာဉ်နှစ်စင်းဟာရူမေးနီးယားနိုင်ငံမှာရှိတဲ့ပင်လယ်နဲ့ကမ်းရိုးတန်းလေတဲ့အခြေဆိုင်စခန်းကိုသွားတာဖြစ်ပါတယ်နိုင်ငံတကာရေပြင်ပေါ်ကနေပြန်တန်းခဲ့ပြီးတော့ရုရှားကျက်လီရင်တွေနဲ့တွေ့ရော်လဲမူလ900လမ်းကြောင်းအတိုင်းဆက်လက်ပြန်တန်းပြီးတော့ခီးပန်းနိုင်ကိုတတ်မှတ်ချိန်ကရောက်ရှိတယ်လို့ဥရောပရှိအမေရိကန်လေတပ်ဖွဲ့ကဒီနေ့ထဲမှာပဲကြေညာချက်ထုတ်ပြန်ပါတယ်ရုရှားကအဖြစ်အပျက်ကိုတလွဲတွေပြောကြားထားတာတွေကပြည်ရင်းပြည်ပသတင်းတွေလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါရုရှားရဲ့အဓိကရုပ်သံလိုင်းတစ်ကသူရဲ့သတင်းအစီအစဉ်တိုင်းကိုအဲ့ဒီသတင်းထိတ်တန့်တင်ပြီးတော့ကြေညာခဲ့ပါတယ်။သတင်းဖတ်ကြားသူကစာရွက်ကနေဖတ်ပြတော့ကာဝေးဝင်ကြီးဌာနမှအထူးသတင်းအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေလက်ဆက်ကိုဝင်ရောက်လာမှုကနေကာကွယ်တားဆီးလိုက်နိုင်လို့ဖတ်ကြားကြေညာပါတယ်။ Hindustan Times သတင်းဌာနကလည်းပြည်သက်ခုနှစ်တန်းရှိတဲ့သူရဲ့ YouTube စာမျက်နှာမှာအမေရိကန်ကရုရှားကိုစစ်ဖြစ်အောင်ရန်စနေလားပူတင်ကျက်လေယာဉ်တွေအမေရိကန်လေယာဉ်တွေပြန်ဆုတ်သွားအောင်လှုံ့ဆော်လို့သတင်းကောင်းစဉ်တက်ခဲ့ပါတယ်။ရုရှားအဖေလူမှုကွန်ရက်စာမျက်နှာတွေမှာလည်းအဲ့ဒီသတင်းမှားကြီးကိုလွတ်လပ်တဲ့သတင်းတောက်များဆိုပြီးနာမည်ထိုးထားတာအပါအဝင်အတည်ပြုသတင်းဖြစ်တယ်လို့ကြေညာပါတယ်။ရုရှားကအမေရိကန်အကျိုးစီးပွားတွေနဲ့ဥရောပကမဟာမိတ်တွေကိုအယုံကြည်မဲ့အောင်နဲ့အမေရိကန်ရဲ့နေတိုးမဟာမိတ်တွေကြားစိတ်ဝမ်းကွဲအောင်သတင်းထုတ်ဖြန့်ချိမှုတွေကိုတဆိုင်မမတ်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
ခရနီပညာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပါမယ်ရှင်။အမေရိကန်နိုင်ငံရဲ့စတော်ဘယ်ရီဒီအလုံးနီးပါးဟာကယ်လီဖိုးနီးယားပြည်နယ်ကထွက်ပါတယ်။ဒီစတော်ဘယ်ရီဒီတွေကိုသူ့အချိန်နဲ့သူစွတ်ကူးနိုင်ဖို့စိုက်ပျိုးရေးသုံးဆက်ရုပ်တွေနဲ့စွတ်ကူးနေတဲ့အကြောင်း VOA သတင်းထောက်ဂျင်းနီယာဒူလော့တောင်ကယ်လီဖိုးနီးယားကနေပေးပို့တဲ့သတင်းကိုတော့ဒေါက်ခင်မျိုးသက်ကပြောပြထားပါတယ်ရှင်။
strawberry tea တွေကိုညဉ့်ညံတာတာနဲ့စွခုပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်သူက one bravo ပါအတီးတစ်လုံးစီရဲ့ရင့်မှန်မှုကိုအာယုံခံစက်တွေကင်မရာတွေသုံးစမ်းစစ်တာဖြစ်ပြီးမဲမဲသေးတဲ့တခြားအတီးတွေကိုမထိခိုက်အောင်ဆက်ရုပ်ကနေခူးဆွနိုင်ဖို့အတွက်ဆက်ရုပ်လက်တံကို program ချထားပါတယ
် they ripe from the bottom to the top so the tip of the bottom becomes red while
ဒီသီးမျိုးကအောက်ခြေကနေစောင့်မှဲ့တာပါဒါကြောင့်အောက်ခြေမှာနီလာပေမဲ့အပေါ်မှာစိတ်နေပြီးမှတဖြည်းဖြည်းမှနီလာတာမျိုးပါဒါကြောင့်ဘယ်နေရာမှာနီးပြီးဘယ်နေရာမှာစိတ်နေတုံးပဲဆိုတာကိုတိုင်းတာပါတယ်ရာခိုင်နှုန်း90ကနီးပြီးတော့ကျန်း100ခန်းနှုန်းကစိတ်နေချိန်ဟာခူးဖို့အသင့်တော်ဆုံးပ
ါဖြန်းပြကြည့်ရင်ဆက်ရုပ်က10စက္ကန့်မှာတစ်လုံးခူးနိုင်တဲ့အတွက်ဟိုက်တက်ရှစ်ဟက်တာလောက်ကျေတဲ့ strawberry ဆိုက်ခင်းအတွက်ဆို3ရက်လောက်နဲ့စခူးနိုင်ပါတယ
် We don't want to touch the skin of the strawberry never
So if we don't strawberry ဒီရဲ့အပေါ်ခွန်ကိုမထိအောင်အညာကနေပဲခူးပါတယ်အသီးမျက်နှာပြင်ကိုလုံးဝမထိတဲ့အတွက် virus ကိုဝင်လာလို့မှုလိုက်တာမျိုးလိုအသီးကိုထိခိုက်စေတာမျိုးဘာတစ်ခုမှမရှိနိုင်တော့ပါဘူ
းဒီလိုအလုံးလျောက်အသီးခူးတာကိုပိုးမွှားတွေဆက်ယူတဲ့စိုက်ပျိုးရေးသုံးပိုးဆုပ်ဆက်ပုံစံမျိုးကနေပိုးပြီးကောင်းတည်ထွင်ထားတာပါဒီပိုးဆုပ်ဆက်က berry ပင်ကပိုးမွှားတွေကိုအပင်ကိုမထိခိုက်စေပဲဆက်ယူနိုင်တယ်လို့ပိုးသက်ဆေးဖြန့်ရမှာလဲသုံးပါတယ်ဆက်ရုပ်တွေကပူလာတာတို့ပင်ပန်းတာတို့မရှိတဲ့အတွက်လူနှားမယ်အစားဆက်ရုပ်ပဲသုံးဖို့တော့မဟုတ်ဘူးလို့ဟင်းဒီဟင်းရတဲ့ဒီဝလန်ထောက်လို့ရင်ဒေတာဆိုင်ရာမန်နေဂျာမက်ကွန်ရီကပြောပါတယ
် As an industry we are short on people I have a
ဒီလုပ်ငန်းမှာအလုပ်သမားလိုနေတတ်ပါတယ်အလုပ်သမားကနှစ်တိုင်းလိုလိုပဲ15ကနေ20ရာခိုင်နှုန်းလောက်ကိုလိုနေတတ်ပါတယ်ဒါကြောင့်လူနှားမယ်အစားဆက်နဲ့အစားထိုးဖို့လောက်တာမျိုးမဟုတ်ပဲဒီလုပ်ငန်းထဲမှာလူမလုံးမလောက်ဖြစ်နေတာကိုအစားထိုးဖို့ဒီဆက်ကိုသုံးတာပ
ါ strawberry အပြင်တခြားသီးနှံတွေရိတ်သိမ်းရမှာဒီလိုဆက်ုံမျိုးတွေတီထွန်သုံးဆွဲနိုင်လို့လဲ connery ကလိုလားနေတာပ
ါနွေရာသီကာလဟာအမေရိကန်တွေအတွက်အိမ်ပြင်မှာအထက်နိုင်ဆုံးပို့ပြီးတော့အချိန်ကုန်ဆုံးစေတဲ့ကာလဖြစ်ပါတယ်လေးချိန်ကလှုပ်ရင်းပဲဖြစ်ဖြစ်ပင်လယ်ကမ်းစံမှာပဲဖြစ်ဖြစ်စားတောက်ဆိုင်ထိုင်ရင်လဲဆိုင်ပြင်ကဇပွဲမှာထိုင်ကြလေရှိပါတယ်ဒါပေမဲ့လည်းအခုအခါဆိုင်ပြင်ကခုံမှာဆိုင်လာစားသူတွေနေရာချထားပေးဖို့တချို့ဆိုင်တွေမှာအခက်တွေ့လာနေပါတယ်။ EP သတင်းဆောင်မကိုအခြေခံပြီးကိုအောင်အောင်ပြောပြထားပါတယ်ရှင်
။ COVID ကရောဂါကလာတွင် New York City ကစားသောက်ဆိုင်တချို့ဆိုင်ပြင်လူသွားလမ်းဘေးကပ်ပြီးတော့ယာယီတဲထိုးကစားသုံးသူဧည့်သည်တွေကိုနေရာချထားပေးပါတယ်။ New York City မှာပုံမှန်အားဖြင့်ဆိုင်ပြင်မှာခုလိုရောင်းချခွင့်မရှိပေမယ့်လည်း COVID ကာလကဆက်လို့ယောဂကူးစက်မှုတားဆီးတဲ့အနေနဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာရောင်းချခွင့်ပေးထားတာပါ။အခုခါမှာတော့မြို့ကောင်စီကစီမံစည်းကမ်းတချို့ပြောင်းလဲလာပါပြီ
။ New York City is changing their laws for
New York City မှာဆိုင်ကိုလာစားတဲ့သူတွေထိုင်တဲ့ခုံဆိုင်ပြင်ဘက်မှာချထားဖို့အတွက်ဥပဒေအသစ်တွေထပ်ထုတ်ထားပါတယ်။ဒီဥပဒေအရအပြင်မှာချထားတဲ့ဇပွဲကလထိုင်အတွက်အခွန်ပေးရမှာဖြစ်တယ်လို့တခြားလိုအပ်မဲ့အသုံးဆောင်တွေလည်းထားပေးရမှာပါ။ဒါပြင်ယာယီအမိုးကတဲဆောက်ထားတာကိုလည်းတနည်းတစ်ခါဖြတ်ပြီးတော့ပြန်ပြင်ရမှာပါ။
အမေရိကန်ပြည်ထောင်စုမှာဝယ်ယူသုံးဆွဲသူတွေအနေနဲ့မဖြစ်စေရေးတာဝန်ရှိသူတွေကစက်မှတ်ပါတယ်။အထူးသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာပါ။စားတောက်ဆိုင်ချက်ပြုတ်တဲ့နေရာအပြင်ဆိုင်တွင်းဆိုင်ပြင်မှာလည်းတန့်ရှင်းအောင်စီချောရပါတယ်။ဒါ့အပြင်လည်းဆိုင်ပြင်ကယာယီတဲကိုတနည်းတစ်ခါပြန်ပြင်ဆောက်ဖို့ကတော့စားတောက်ဆိုင်ပိုင်ရှင်တွေအတွက်အခက်တွေ့စေရပါ
It's sad that we have to shut this down because
ကိုအတွက်လိုအပ်တော့လဲလောက်ရမှာပါပဲလုပ်ငန်းအတွက်ပို့အဆင်ပြေလို့ပါဖြစ်နိုင်ရင်တော့အစ်စ်ပြန်ပြင်ဆောက်ရတာမျိုးမလုပ်တော့ပဲဒီတိုင်းပဲထားစီလိုပါတယ
်ကိုဗစ်ကရောဂါကာလနောက်ပိုင်းမှာငွေကြေးဖောင်းပွားလာပြီးကုန်စည်နှုန်းတွေကလည်းတက်နေတာပါဒီလိုအခြေအနေကိုကုစားဖို့အစိုးရကကြိုးစားနေပေမယ့်လည်းခုထိတော့မအောင်မြင်သေးပါဘူးအမေရိကန်သမ္မတရွေးကောက်ပွဲနီးလာတာကြောင့်ဒီလိုပြဿနာတွေကိုဖြေရှင်းပေးမယ်ဆိုပြီးတော့လည်းသမ္မတလောင်းတွေကမဲဆွယ်စည်းရုံးနေကြပါတယ်ဒါပေမဲ့လည်းကိုရတဲ့ဝင်ငွေပေါ်ကသာဆုံးဖြတ်လုပ်ကံရမှာဖြစ်တယ်လို့ဆိုသူကပြောပါတယ
် We will try the first year and see how it goes but
ပထမတစ်နှစ်စမ်းလုပ်ပြီးတော့အခြေအနေကိုကြည့်ပါမယ်။ကျမတို့ရောင်းရသမျှငွေနဲ့ပြန်ဆောက်ရလို့ကုန်လဲဆိုရင်တော့ကျမတို့အပြင်ဘက်မှာထိုင်မှုနေရာထားတော့မှာမဟုတ်ပါဘူး။ ဆိုင်ကန်းချင်းနဲ့ပဲဆက်ပွင့်သွားပါတော့မယ
်စားသောက်ဆိုင်ပိုင်ရှင်တွေဟာယာယီတဲကိုဆောင်းကာလမှာဖြုတ်ချသိမ်းဆည်းရမှာကြောင့်သိမ်းဆည်းဖို့ကုန်ကြစည်းလည်းပူလာမှာပါနွေရာသီမှာဆိုရင်တော့အစ်စ်ပြန်တက်ဆင်ရမှာကြောင့်အငြင်းငွေတောင်ကြံမမလားဆိုပြီးတော့လဲဆိုရင်နေကြတာပါခင်ဗျာ
အမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာ၊နောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင်အခုတော့ရေချီဩစာယူကရိန်းမြန်မာနှန့်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစီရနဲ့ကမ္ဘာတလွတ်ခီးသွားသတင်းပတ်ဆင်ခဏတို့ကိုဆက်တိုက်နားဆင်ကြည့်ရှုချရပါမယ်ရှင်အခုရင်ဆုံးတော့ရေချီဩစာအစီအစဉ်ပါမြန်မာစစ်ကောင်စီအကြီးအကဲကနိုင်ငံစီးပွားရေးကိုတမဝါယမစနစ်နဲ့ပြန်လည်ချင့်သုံးဖို့ပြောဆိုလာတဲ့အတွက်လူအများကအရင်မြန်မာဆွရှလစ်လမ်းစဉ်မဆလာတပါတီအုပ်ချုပ်ရေးခေတ်ကိုနောက်ပြန်ဆွဲသွားမလားဆိုပြီးစိုးရိမ်မှုတွေရှိလာနေပါတယ်။အဲ့ဒီမဆလာခေတ်ကတမဝါယမစနစ်ဟာအောင်မြင်မှုမရခဲ့ဘဲတောင်သူလယ်သမားတွေကိုဖိနှိပ်ရေးရန်တရာတစ်ခုအနေနဲ့ကျင့်သုံးခဲ့တာလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒီအကြောင်းခိုခင်မောင်စုမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာအခုလိုတင်ဆက်ထားပါတယ်ရှင်။
မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရဲ့စီးပွားရေးကိုတမဝါယမစနစ်နဲ့ပြောင်းလဲကျင့်သုံးဖို့မကြသေးခင်ကပြောကြားခဲ့ပါတယ်။ဒါဟာတကယ့်ကိုစီးပွားရေးဖြစ်စဉ်တစ်ခုလုံးကိုစနစ်တကျပြောင်းလဲဖို့တေးသေးချာချာစဉ်းစားလေ့လာပြီးမှတွက်ချက်ပြောဆိုခဲ့တာလား။ဒါမှမဟုတ်ကျုံးလို့ပြောဆိုခဲ့တာလားဆိုတာအများကစမ်းစစ်နေကြပါတယ်။သို့သောဘလို့ပဲဖြစ်ဖြစ်စစ်အာဏာရှင်တယောက်အနေနဲ့အဲ့ဒီလိုပြောဆိုခဲ့တဲ့အတွက်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အောက်ကတမဝါယမစနစ်ကိုမှီလိုက်ကြသူတွေအပါအဝင်ဒီစနစ်နဲ့ကန့်သက်ချက်တွေကိုကြားဘူးသိရှိသူတိုင်းစိုးရိမ်နေကြပါတယ်သမဝါယမစနစ်ကျင့်သုံးခဲ့စဉ်ကခြေလက်ဒေသတွေမှာတောင်သူလယ်သမားတွေဟာတာဝန်ခြေသီးနှံပေးသွင်းနိုင်ခြင်းမရှိရင်ခြေရွာသမဝါယမဆိုင်ကနေစံစီနဲ့လူသုံးကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်တာခံခဲ့ရပါတယ်ဒါအပြင်မိမိပိုင်သီးနှံကိုခြေရွာအပြင်ထွက်အထူးသဖြင့်မြို့ကိုသွားရောက်ရောင်းချခွင့်လည်းမရှိကြပါဘူး1988နောက်ပိုင်းစီးပွားရေးစနစ်ကျင်းသုံးပြီးနောက်ပိုင်းမှာတော့တမဝါယမဆိုတာဆက်ရှိနေပေမဲ့အရင်လိုတောင်သူလယ်သမားတွေကိုတာဝန်ခြေသီးနှံနဲ့ချိတ်ဆက်မထားတော့ပါဘူးဒါပေမဲ့လည်းတမဝါယမအမိခံပြီးမြေသိမ်းရာသိမ်းကစုပေါင်းလေရာစုပေါင်းစိုက်ပျိုးမြေဆိုပြီးလုပ်ခဲ့တဲ့အတွက်ကြောင့်တချို့တောင်သူလယ်သမားတွေဟာမြေမဲ့ရာမဲ့ဖြစ်ကုန်ကြပြီးဘဝပြတ်ခဲ့ကြရပါတယ်အခုလည်းပဲစစ်ကောင်စီအကြီးအကဲကတမဝါယမဆိုပြီးပြောလာတဲ့အပေါ်မှာစကိုင်းတိုင်းကဏီမြို့နယ်ကျွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်စကောင်းဆောင်ကတမဝါယမစနစ်ပဲတော့ဘယ်စနစ်ပဲတော့ဘာမှမဖြစ်တော့ပွဲပြီးသွားပြီပွဲပြတ်သွားပြီဘာမှလုပ်လို့မရတော့ဘူးဖျောက်ကရန်းနဲ့တောင်မျိုးမြောင်ပြောဖျောက်ပြောတဲ့အဆင့်ပဲရောက်သွားပြီအဲဒါဘာမှလည်းအကောင့်ထဲမပေါ်ခဲ့ဘူးအခုကတော့သူတော်ဆုံးလက်ကျန်အချိန်လေးတွေကိုအဲဒါခေယံကရန်းလျှောက်ပြောနေတာပါပဲတမဝါယမစနစ်သားပြန်လဲကျင့်သုံးလို့ရှိရင်မဆာလခစ်ကလို့ဖိနှိပ်ရရန်နေရာကြီးဖြစ်သွားမှာဘာကတက်တည်လဲဆိုတော့တမဝါယမကသိန်းစီးထားတဲ့မြေကြီးရှိတယ်စုပေါင်းလေယာဉ်အဲ့ဒီစုပေါင်းလေယာဉ်အမတန်ကောင်းတယ်ထွန်းနှုံးတွေလည်းကောင်းတယ်အဲ့ဒီလေယာဉ်မြေကြီးထွက်တဲ့တီးနံတွေကသူတို့တမဝါမအသိချုပ်ကြီးစီကိုမရောက်ဖဲနဲ့အဲ့ဒီရွာမှာရှိတဲ့တာဝန်ခံလုပ်တဲ့ဟိုမြို့နေရာလူကြီးတွေနဲ့တမဝါယမလူကြီးတွေနဲ့သူအဆင်ပြေတယ်လို့ရောင်းတုံးဝေချမ်းများလည်းလောက်တာအဲ့တော့ဖိနှိပ်မှုရန်နေရာကြီးတည့်ရက်ကိုအကောင့်ထဲပေါ်တာ အဲဒါမျိုးတွေအပြည့်လိုက်စားမှုတွေဖြစ်နိုင်တယ်ဘာဖြစ်လို့လို့ဆိုတမဝရမထင်းချူကတော့ခဲ့တယ်သူကဒီကတော့စိတ်ကူးရင်ပြီးတော့လောက်တာပါတိုးတော်လည်းပဲအဲ့ဒီစိတ်ကူးရင်ထားတဲ့ဟာကိုအကောင့်ထဲပို့ဖို့အတွက်ဆိုလို့ရှိရင်နံပါတ်၁တမကြကြနဲ့ဒမူရီစံနေနဲ့သွားရမယ်အဲနံပါတ်၂ကတော့ပွင့်လင်းမြင်သာမှုရှိရမယ်နောက်ပြီးတော့ပြည်သူလူထုယုံကြည်တဲ့ပုံကူတွေကနေဒါကအခွင့်အရေးခေါင်းဆောင်နေရတဲ့ပြီးတော့တရားရှင်းပြနိုင်တဲ့အခြေအနေရှိရအခုကတော့မဟုတ်ဘူးသူကတကယ်လို့ပုံစံသုံးသပ်လူတွေဖြစ်တဲ့အခါကျဘာမှတောင်းသူကလုံးလို့မရ
အခုစစ်ကောင်စီကြီးကပြောတဲ့တမောက်ဝိုင်ယမစနစ်ဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာခစ်ကလူစီမံကိန်းစီးပွားရေးစနစ်အောက်ကတမောက်ဝိုင်ယမစနစ်လားဒါမှမဟုတ်ဈေးကွက်စီးပွားရေးစနစ်အောက်ကတမောက်ဝိုင်ယမစနစ်လားဆိုတာတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့လည်းတမောက်ဝိုင်ယမစနစ်အောက်မှာစီးပွားရေးတစုံလုံးကိုကျုံသွင်းလိုက်မယ်ဆိုရင်တော့ဈေးကွက်စီးပွားရေးစနစ်ဆိုတာပြတ်သုံးသွားမှာဖြစ်ပြီးနောက်ဆက်တွဲအနေနဲ့နိုင်ငံရဲ့အဓိကကြော်ရိုးလေယာစိုက်ပျိုးရေးကဏ္ဍအလုံးကိုအစိုးရကချုပ်ကင်ပြီးတာဝန်ကြီးတည်ထောင်ပေးသွင်းကြဖို့ပြဋ္ဌာန်းရမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးတင်နန်းတွေပို့ချဆောင်ရွက်နေသူတဦးကသူကိုယ်တိုင်ဖြတ်သန်းခဲ့ရတဲ့မဆလာခေသမဝိုင်မှာစနစ်နဲ့နှိုင်းရှင်ပြီးအခုလိုသုံးသပ်ပြပါတယ်
။ဟိုရှင်းရှင်းလေးပါဗျာသမဝိုင်မှာစနစ်မအောင်မြင်နိုင်ဘူးလို့ဒက်တီပြောလို့ရတယ်။ဘာလို့လို့ဆိုတော့ကျွန်တော်တို့စာထဲမှာတင်ခဲ့တာပဲဗျာသမဝိုင်မှာဖခင်ကြီးရောဘတ်အိုမန်လည်းအရှုံးနေတယ်ပဲသူမအောင်မြင်ခြင်းနေတယ်ပဲညီကုန်းချုပ်ခဲ့ရတာ။သူကသမဝိုင်မှာစနစ်ကိုစီမံကိန်းစီဝါရေးစနစ်နဲ့တွဲဖက်ပြီးကမှစဉ်းစားပြီးပြောတာလားဈေးကွက်စီဝါရေးစနစ်အောက်မှာပဲသမဝိုင်မှာစနစ်ကိုလုပ်မှာလားဆိုတော့မရှင်းလင်းဘူးဒါပေမဲ့အကြံပြင်းအားဖြင့်နားလည်လိုက်ရတာကတော့စီမံကိန်းစီဝါရေးစနစ်အောက်ကသမဝိုင်မှာစနစ်တို့အဲ့လိုမြင်ရတာပေါ့စီမံကိန်းစီဝါရေးစနစ်အောက်ကသမဝိုင်မှာနဲ့လိုချင်တာရေနံစီပေါ့ဗျာဒါပေမဲ့မလိုချင်တဲ့ပစ္စည်းကာဗိုလိတ်တွေနဲ့တွဲထုတ်ရတယ်ဆိုတဲ့ဟာတွေကလည်းလူတို့ကခံစားပြီးသားပါအတွေ့အကြုံအသက်အရွယ်ရနေတဲ့လူကြီးတွေဆိုရင်သိပြီးသားပါတမမစနစ်ရဲ့ဒဏ်တွေပေါ့ဗျာတပါတီစနစ်စီမံကိန်းစီဝါရေးစနစ်အောက်ကတမမစနစ်ဟာလူတို့ကိုဘယ်လောက်ဒုက္ခပေးခဲ့တယ်လဲဆိုတော့တမိုင်းမှာမေ့ပြောက်လို့မရပါဘူး2008ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းစီဝါရေးကိုဈေးကွက်စီဝါရေးစနစ်ကျင့်သုံးမည်လို့အတိအလင်းရေးထားတာရှိတယ်အခုကသူရဲ့စီနီယာကြီးတွေလုပ်ခဲ့တဲ့ဈေးကွက်စီဝါရေးစနစ်နဲ့တွားမှာရောနောက်2008ရဲ့ဖွဲ့စည်းပုံပါပြဿနာချက်ကိုရောဟိုဆက်ကျင်လိုက်တာလို့ကျွန်တော်တော့မြင်တယ်အားလုံးကိုသမဆိုင်မှာထုတ်အောင်ဆိုရင်တော့အဲ့တော့တောင်းတဲ့သမဘဝတွေကတော့တကယ်ကိုဆင်းရဲမွဲတည်တဲ့စင်မပြေတဲ့ဘဝပြန်ရောက်သွားလိမ့်မယ်လို့ကျွန်တော်မြင်တယ
်နိုင်ငံတကာမှာလည်း Cooperative Society ဆိုပြီးစီးပွားရေးလုပ်ငန်းတွေကိုလူထုအနေနဲ့ပူးတွဲပူးပေါင်းလှုပ်ဆောင်ကြတာတွေခိုးအရင်ကတည်းကတည်းကရှိခဲ့ပါတယ်ဒါကိုအစိုးရကတပိုင်းတစပတ်သက်တယ်လို့အစိုးရနဲ့လုံးဝမပတ်သက်တာတွေလည်းရှိပါတယ်ဒါပေမဲ့အဲ့ဒီလိုအသင်းအဖွဲ့တွေတဲကိုပြည်သူတွေကိုမဝင်မနေရဆိုပြီးသတ်မှတ်ထားတာမျိုးမရှိကြပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံတကာနီးတူအဲ့ဒီလိုမျိုးလှုပ်ဆောင်တာကိုလွတ်လပ်ကြီးစားပါလီမန်ဒီမိုကရေစီခေတ်ကလေးကတမဝယမဆိုပြီးအစိုးရဝန်ကြီးဌာနဖွဲ့စည်းဆောင်ရွက်ခဲ့ပါတယ်သမဝယမဆိုတာပါဠိဘာသာစကားဖြစ်ပြီးသမမြတ်စွာပူပေါင်းဆောင်ရွက်ခြင်းဝယမလုံးလစွဲအားစိုက်လုံးကင်ကြခြင်းလို့အဓိပ္ပာယ်ရပါတယ်ဒါပေမဲ့လည်းမြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီစနစ်အောက်မှာတော့သမဝယမဆိုတာဟာဆိုရှယ်လစ်စီးပွားရေးစနစ်ရဲ့ဒုတိယမှန်တိုင်းဆိုပြီးသတ်မှတ်ကပြည်သူအလုံးအသင်းမှာမဝင်မနေရလှုပ်ဆောင်ခဲ့ပါတယ်စံစီနဲ့အိမ်သုံးလူသုံးကုန်ပစ္စည်းမှန်သမျှကိုရက်ွက်ချေးွာသမဝယမဆိုင်တွေကပဲဖြန့်ဝေတဲ့အချိန်မှာထုံးဝေခွင့်ရှိတဲ့အတွက်ပြင်ပမှာတော့ပေါင်ကိုလောကအယောင်းဝယ်ဖြစ်ကုန်ရပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့သမဝယမနဲ့ပတ်သက်ပြီးမဆလာတပါတီခေတ်ကိုမိလိုက်တဲ့မြေလက်ဒေတာကစိုက်ပျိုးရေးအွန်လိုင်းဂျာနယ်အရီတာတူကအခုလိုပြောပါတယ်အ
ဲ့တမောင်မစနစ်ကသူတို့အကောင့်ထဲပေါ်ဖို့ဆိုတာကတိတ်မလွယ်လောက်ဘူးလို့ထင်တာပေါ့နော်ဆိုရင်မနောဆိုရှယ်လေးလမ်းစေပါတီတော့ကလုတ်တဲ့တမောင်မစနစ်မျိုးလားဘာလို့ဆိုအခုတော့စနစ်တိုင်းသွားဖို့ကတော့လွယ်ကူတဲ့အနေထားမျိုးမရှိဘူးလို့ပဲမြင်တာလေဘာလို့ဆိုတော့တမောင်မစနစ်မှာတာဝန်ကြီးတိနံနေပါမယ်တာဝန်ကြီးတိနံနေဝယ်ဝယ်ပြီးတော့အစိုးရအနေစီရီဖြတ်ကဘာတွေဝယ်စံတွေဖြတ်အဲ့စတဲ့ကြီးအကောင့်ထဲပေါ်နိုင်နေဆိုရင်အရင်တိုင်းပဲသွားမှာပေါ့လို့ပဲပြောရမှာစံစာအုပ်တွေနဲ့ထုတ်ကြဒီနေ့တာဝန်ကြီးတွေရောင်းကြသမတိုင်ဗန်တန်းစီပေါ့တီတန်းစီပေါ့ခွဲရမ်းနေတယ်ပဲပေါ့လုံကြီးအိမ်ကြီးအစသမခွဲရမ်းပေါ့အချီလုံးအစ
ဒါအပြင်မဆလာခစ်ကသမဝယမစနစ်ဟာတောင်သူလယ်သမားတွေကိုကန့်သက်တာဖြစ်တယ်လို့လည်းအရင်ကျေးွာအုပ်ချုပ်ရေးမှူးဟောင်းနဲ့တောင်သူတဦးကအခုလိုပြောပါတယ်
တာဝန်ကြီးလက်မှတ်မပါဘဲနဲ့တည်ယူရောင်းချရင်လည်းဖမ်းနေပြန်တာဝန်မကျေရင်လည်းဖမ်းနေပြန်ဒီတိနာအထွတ်မကောင်းတဲ့နှစ်တွေဆိုရင်ရှိတာပေါင်းနဲ့ရောင်းချပြီးတော့ဥမာကျွဲနွားပေါ့ဗျာ
အဲ့ကျွဲတွေနွားတွေရောင်းချပြီးတော့မှတိနာကိုဝဲသွားတာဗျာ
အဲ့ဒီလိုတာဝန်ကျင်မှကမဝါယမဆိုင်ကနေပြီးတော့စံစီစာငပိကျတော့စားသုံးကုန်နဲ့မတက်ခဲတို့အထဲလိတ်တို့လူသုံးကုန်ပစ္စည်းတွေပေါ့ဗျာဒါတွေကိုခွဲတန်းအလိုက်ထုတ်ပြီးတယ်လုံးလုံးအောင်ထုတ်ပြီးတာလည်းမဟုတ်ဘူးဗျကမဝါယမစနစ်လက်အောက်မှာတောင်းသူလည်းကမတွေရဲ့ဘဝဟာလူလက်စားထုတ်လို့ရောင်းချွက်မရှိပဲထိန်းချုပ်မှုတွေအကန့်အသတ်ရှိမှုတွေနဲ့လုတ်ကန်နေတိုင်းစားတော့ရတာပေါ့ဗျာ
မြန်မာဆိုရှယ်လီလမ်းစဉ်မဆလာတပါတီခေတ်ကတမဝယမအသင်းဟာအုပ်ချုပ်ရေးကိုကင်ထားတဲ့ပါတီကောင်စီရဲ့အရေးမိုးထားတဲ့အတွက်ပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဥဆောင်လုတ်ကင်တဲ့သူတွေဝန်တန်းအဆင့်ဆင့်တွေအတွက်ငွေကြေးအရာအာဂရီလိုက်စားမှုတွေကလည်းများပြားလွန်းလာပါတယ်လူသုံးကုန်ပစ္စည်းတွေကိုလည်းမဲစနစ်နဲ့ဖြန့်ဝေတာကများတဲ့အတွက်အမှန်တကယ်အသုံးတည့်သူတွေလက်ထဲကိုရောက်ရှိတာမဖြစ်ခဲ့ပါဘူးဒါအပြင်လိုချင်တဲ့ပစ္စည်းတစ်မျိုးတည်းမဟုတ်ဘဲမလိုချင်တဲ့ပစ္စည်းနဲ့တွဲယူရတာဟာလည်းအသင်းဝင်ခေါ်ပြည်သူတွေအတွက်အသုံးမတည့်တာတွေကိုပဲဖြစ်စေပါတယ်အဲအခုတခါစစ်ကောင်စီခေါင်းဆောင်ကတမဝိုင်မစနစ်ကိုပြန်သွားမယ်ဆိုရင်တော့အရင်လိုဆိုရှလစ်စီးပွားရေးစနစ်တုန်းကလိုလူအများဟာတမဆိုင်မှာတန်းစီနေတာတွေနဲ့အချိန်တွေကုန်တဲ့ခေတ်ကိုပြန်ရောက်သွားမှာအများကစိုးရင်တကြီးစောင့်ကြည့်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံအာဏာသိမ်းမှုအပြီးမှာလူငယ်တွေဟာသူတို့ရဲ့အနာဂတ်အိမ်မက်တွေကိုဆွန့်လွတ်လူမျိုးရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြပါတယ်ဒီတိဆိုဝါသနာပါယာအိမ်မက်ကိုစွန့်ပြီးတောထဲမှာတော်လန်ရစ်တက်တာဖြစ်တိုက်ပွဲဝင်ရင်ဝါသနာပါယာသချင်းတွေကိုဆက်လက်ဖန်တီးနေတဲ့လူငယ်တယောက်အချောင်းယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှမ်းရှင်ချက်အစီအစဉ်ကနေဟောင်းစာတင်ဆက်ထားပါတယ်ရှင်
သမိုက် DK လို့နာမည်ပေးထားတဲ့အိမ်လွန်းချင်းပဲဖြစ်ပါတယ်။ဒီချင်းကိုဒေတာကာကွယ်ရေးတပ်ဖွဲ့ဝင်ရဲဘော်လူငယ်သူကရေးဆက်ပြဆိုထားတာပါ။သူနာမည်ကရဲဘော် DK ပါ။ရဲဘော် DK ဟာပြည်တွင်းအာဏာမသိခင်တုန်းကတခြားလူငယ်နေသူယုံကြည်အိမ်မက်တွေနဲ့ဝါသနာပါတဲ့တေးရေးတစ်ဆူဘွားကိုလူငယ်ပြပြဖျက်တမ်းနေခဲ့သူပါ။အာဏာသိမ်းပြီးနောက်ပိုင်းစန္ဒပြရာကနေစစ်တပ်ရဲ့ကြံဖက်လို့ရတဲ့ကြောင့်အင်းတော်ဒေသကာကွယ်ရေးတပ်ထဲဝင်ရောက်ခဲ့သူဖြစ်ပါတယ်။ဒီအကြောင်းကိုရဲဘော် DK နဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှမ်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်။ဒီကတော့ဟိုကျွန်တော်တို့ဒီပုံမှန်နေထိုင်မှုတိုက်မှာဟိုကိုယ်လည်းမတရားမလုပ်ဘူးမတရားလုပ်တာကိုလည်းကျွန်တော်မကြိုက်ဘူးအဲ့လိုမျိုးအခြေအနေမျိုးဆိုတော့အခုလိုမျိုးအာဏာသိမ်းလိုက်တယ်ကျွန်တော်တို့ဒီလက်ရှိပြည်သူ့ရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဒီမှမပြုမနဲ့ဒီလိုမျိုးအာဏာသိမ်းလိုက်တဲ့အတွက်ဒါမတရားမှုဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းမတရားမှုကိုကြိုက်တဲ့ကောင်လေးဆိုတော့ဒီထဲကိုဝင်လာဖို့ကျွန်တော်ဆုံးဖြတ်လိုက်ပါအဓိကကလည်းကျွန်တော်တို့ဒီမဆုံးဖြတ်ခင်မှာတော့ကျွန်တော်တို့ကိုယ့်ကိုယ်တော့အချိန်ချင်းမေးရတာပေါ့ဒီထဲကိုရောက်လာလို့ရှိရင်ဒီလိုမျိုးကျွန်တော်တို့ဟိုကျွန်တော်တို့ပုံမှန်လည်းပြန်နေလေပုံဝင်ကြလို့မျိုးမဟုတ်ပါနဲ့အစင်မပြေမှုတွေအများကြီးရှိနိုင်တယ်ပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့အရင်စဉ်းစားတယ်အခုတော့နောက်ထပ်ဟိုကြုံတွေ့လာနိုင်တဲ့ဒုက္ခပေါင်းစုံပေါ့အဲ့ဒါတွေကိုကျွန်တော်ခံနိုင်ရှိမရှိကိုယ့်ကိုယ်အရင်မေးတယ်မေးပြီးတော့အဲကျွန်တော်ကိုကျွန်တော်ခံနိုင်ရှိဒီလိုကျွန်တော်ယုံကြည်တဲ့အချိန်ပေါ့ကျွန်တော်ဒီလိုလိုက်လေးကိုဝင်လာလိုက်တာပေါ့နောင်နာရတယ်ဆိုတော့တကယ်တမ်းကျွန်တော်တို့အမှားလို့မှနောင်နာရတာကျွန်တော်ကကျတော့ဟိုတခြားရေပေါ်တွေဘလို့နေသားမျိုးနဲ့ဝင်လာတယ်ဆိုတော့ကျွန်တော်အစီအဝါတယောက်တစ်လို့စီတော့ခံချက်တွေရှိကြတာကျွန်တော်ခံချက်ကတော့ဒါကျွန်တော်တို့ကဒီမတရားမှုကိုတိုက်တွန်းဖို့အတွက်ကျွန်တော်မဖြစ်မနေလုပ်ရမယ်ဆိုတော့ဟိုစိတ်ပိုင်းဖြတ်ပြီးတော့ပေါ့အဲ့လိုမျိုးဝင်လာလိုက်တာအဲ့လိုမျိုးဆိုတော့ကျွန်တော်တို့မှနောင်တာဆိုတာမရှိဘူးအဲဒီဒုက္ခတွေကြုံရလို့ရောဟိုအစင်မပြေလို့ရောပဲဖြစ်ဖြစ်ပေါ့ဗျာဒါနဲ့ကျွန်တော်တို့ဟိုအလုံးသိပြီးတော့မသိကြသေးတဲ့တချို့ပြဿနာလေးတွေရှိကြတာပေါ့အစမပြေမှုတွေပေါ့ဒါတွေကိုတုံ့တွေးတဲ့အချိန်မှာလည်းကျွန်တော်နောင်တမရပါဘူးမရဘူးဆိုတာကျွန်တော်ဒါကျွန်တော်မှန်မှန်ပြန်လာလို့လာကျွန်တော်အနေနဲ့ကျွန်တော်ဒီနောက်ကိုညောင်ယူပြီးဒီနဲ့ကျွန်တော်ရှောက်တာဖြစ်တဲ့အတွက်ဒီလိုဟိုဒုက္ခတွေကျွန်တော်ကြုံမယ်ဆိုတာကိုကြိုပြီးတော့ကျွန်တော်စဉ်းစားမိပြီးတာဒါတွေကိုလည်းကျွန်တော်ခံနိုင်ရှိမယ်လို့ကျွန်တော်ကိုကျွန်တော်ကြုံကြည့်တယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းရအောင်ကြိုးပြမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ဒီလုပ်ကိုလုပ်တာဖြစ်တဲ့အတွက်ကျွန်တော်နောင်တမရပါဘူး ကျွန်တော်တို့ဒီလုံလိုင်းလုံးလုပ်ပဲဆိုတာပြောမှဆိုလက်နက်ကင်နဲ့လုပ်ပေါ့ဗျာလက်နက်ကင်နဲ့လုပ်ဆိုတာစင်မီပြီးအဲကျွန်တော်တို့ဟိုဒီနေ့ရှိတယ်နောက်နေ့အချိန်ကြီးမှလည်းရှိတော့ပေါ့ဟိုတည်နဲ့တည်နိုင်တယ်ဆိုတော့အစီအလင်မျိုးတွေကတော့ကျွန်တော်လည်းတိုးတွေးထားပြီးသားပေါ့နော်အဲအဲ့လိုမျိုးတွေဟိုကျွန်တော်တို့မတွေးမိပဲတော့မနေဘူးဗျာဘာလို့လဲဆိုတော့ကျွန်တော်တို့ဒီခဲကိုကျွန်တော်ပြောသလိုခုနကကျွန်တော်ပြောသလိုကျွန်တော်ဆက်ပြီးတော့မလာခင်တည်းကဒီလိုမျိုးအကြောင်းအရာတွေလည်းကြုံနိုင်တယ်ကျွန်တော်တို့အိမ်ကိုလည်းပြန်ကျင်းမှလည်းပြန်နိုင်မယ်ပြီးတော့ပြန်ကောင်းလည်းပြန်နိုင်မယ်ကျွန်တော်တို့အဲ့လိုမျိုးအကြောင်းအရာတွေကိုကျွန်တော်ထည့်စဉ်းစားပြီးသားပေါ့နော်နောက်တစ်ခါကျွန်တော်တို့ခုနပြောတဲ့ဒီဒုက္ခတွေပေါ့ဒီဒုက္ခတွေကြုံရမယ်ဆိုတာကျွန်တော်တို့ကြိုတင်ပြီးတော့ဘုံပေါင်းသိပြီးသားပဲဒီမိသားဆိုတော့စိုးရိမ်စိတ်ကြောလူတိုင်းကတော့ဒီမှာကြောက်ကြတာကြီးပဲဟုတ်တယ်မလားလူတိုင်းကိုချစ်တဲ့လူတွေကိုမိသားစုတွေဒီလိုအရာတွေနဲ့တော့ဒီမှာမခွဲချင်တာဘူးဒါပေမဲ့ကျွန်တော်တို့လုံမဖြစ်မဲ့ကိစ္စတွေတွေကကျွန်တော်တို့ကလောက်ရတာအဲ့ဒီကစိုးရိမ်စိတ်ဆိုတာတော့အနည်းနဲ့များတော့ရှိတာဒါပေမဲ့ထူးထူးခြားခြားကြီးတော့စိုးရိမ်စိတ်မဖြစ်ဘူးတချင်းတို့များတော့ကျွန်တော်လူမကြီးတော့ကျွန်တော်လူမကြီးလို့ရတာတကယ်တမ်းကျွန်တော်ဒီတချင်းကဟိုကျွန်တော်တို့လို့ပြောရမယ်ကျွန်တော်တို့ရဲဘော်တယောက်ပေါ့အဲကျွန်တော်နဲ့ခင်တဲ့ရဲဘော်တယောက်ကနေပြီးတော့ဒီအမေခံစားချက်နဲ့ပတ်သက်ပြီးတော့အဲသူကဟိုဒီလိုမျိုးပေါ့နော်ဈေးဖို့သူကဆန္ဒရှိတယ်ဆန္ဒရှိတဲ့ခါကျတော့ကျွန်တော်ကလည်းအဲ့လိုတချင်းစရည်ဟိုဒီဂျိုလိုင်းတချင်းကိုကျွန်တော်ကဟိုရေးတာအသုံးလေးဖို့ပဲရှိသေးတယ်အဲ့ချိန်မှာသူကလည်းအမေတချင်းလေးရေးပါလားဆိုပြီးတော့ခွင့်ပြတော့အကျော်ကိုနိုင်လည်းအမေစစ်သားဆိုတော့အမေတတိယတော့ဗျတတိယတော့အဲသူဒီကျွန်တော်နဲ့ခွင့်ပြတဲ့ရဲဘော်ကလည်းအဲဒီကိုယ်တိုင်လည်းကျွန်တော်လိုမျိုးပဲအမေစစ်သားတွေပဲအဲ့လိုမျိုးဆိုတော့ဒီအချင်းကိုကျွန်တော်ရေးမယ်ဆိုပြီးတော့သုံးချက်လိုက်တယ်ဆုံးရအိမ်ရဲ့ဝဲဝဲရံဝဲတွေမီးတို့တွေကြာတတိယမြာရလို့လေလက်ညိုးလေးကိုရမ်းလေးစစ်တဲ့အောင်နေထိုင်ရင်ဝဲကျွန်တော်လူမိုက်တည်မေ
အာနာသိမှုကြောင့်အိမ်မက်တွေဆွလွန်ခရပြီမဲ့တက်နိုင်တဲ့ဘက်ကနေတိုက်ပွဲဝင်ရင်အခွင့်သင့်သလိုဝါဒနာကိုအကောင့်ထဲပေါ်နေတဲ့လူငယ်တယောက်အကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်စီမှာလည်းဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစားပါအမေရိကန်ပြည်ထောင်စုကနေစင်ဆက်ပေးခဲ့တာပ
ါ Republican သမ္မတလောင်းဒေါ်နယ်ထရန့်ကသူရဲ့ internet ဆာမျက်နှာဖောက်ထွင်းခိုးယူခံရကြောင်းပြောပါတယ် Republican သမ္မတလောင်း JD Vance ကတော့သတင်းဌာနတချို့ကိုတွစ်ဆုံမေးမြန်းခွင့်ပြုခဲ့ပြီး Democrat Party ကိုယ်စားလှယ်လောင်းတွေကိုဝေဖန်တိုက်ခိုက်ပါတယ်ဒုသမ္မတ Kamala Harris နဲ့ Democrat ဒုသမ္မတလောင်းအဖြစ်ရွေးချယ်ထားသူ Tim Walz တို့ဟာအခုအခါလှည့်လည်မဲဆွဲစည်းရုံးနေပြီးစီးပွားရေးမူဝါဒနဲ့ပတ်သက်လို့အဓိကပြောဆိုရှင်းလင်းပါတယ် Veronica Bodres Iglesias ရဲ့သတင်းဆောင်မကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်
မက်ဆစ်စီယိုရေးဆိုင်ရာအင်တာနက်ဝက်ဘ်ဆိုက်ပေါက်ထွင်းခိုးယူခံရကြောင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်က True လူမှုကွန်ရက်မှာစနေနေ့ကရေးသားခဲ့တာဟာအီရန်အစိုးရကသူ့ရဲ့အင်တာနက်စာမျက်နှာရေလဲကတခုကိုပေါက်ထွင်းခိုးယူတာဖြစ်ကြောင်း Microsoft Corporation ကသူ့ကိုအကြောင်းကြားလာခဲ့တယ်လို့ရေးသားထားပါတယ်အီရန်အစိုးရကတော့ဒီဆွဆဲချက်ကိုညှင်းဆိုခဲ့ပါတယ်ပေါက်ထွင်းခိုးယူသွားတဲ့အချက်လက်တွေထဲမှာ Republican သမ္မတလောင်း JD Vance နဲ့ပတ်သက်တဲ့အချက်လက်တွေလည်းပါဝင်ပါတယ်အိမ်မဲလေးပြစ်ဆုံးမင်းမြန်ကန်အတွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သာအဓိကထားပြောဆိုပါရယ်အထူးသဖြင့်တော့ဒီမိုကရက်တစ်ရဲ့မူဝါဒကိုဝေဖန်ပါရယ်
ဝီတီဖောင်းပွားလာတဲ့အကြောင်းဘာကြောင့်ပြောနေကြတာပါလဲကမလာဟဲရစ်ရဲ့မူဝါဒတွေကြောင်းစားတောက်တောင်မဝင်နိုင်ဖြစ်နေကြတဲ့အခြေအနေကိုကြတော့ဘာကြောင့်မပြောကြတာပါလဲ
နီဗာရာပြည်နယ်လက်စ်ဖီဂက်စ်မှာစနေနေ့ကကျင်းပတဲ့မဲဆက်စည်းရုံးပွဲအတွင်းဒုသမရကမလာဟဲရစ်ကသူ့ရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်လို့အဓိကထားပြောဆိုပါတယ
် And it is my promise to everyone here when
ကျမသာသမရဖြစ်လာမယ်ဆိုရင်အလုံးလုံးကြတဲ့အမေရိကန်မိသားစုတွေအကျိုးအတွက်ဆက်ပြီးတော့တည်ဖို့သွားမှာပါအနေဆုံးလောကကတိုးပေးဖို့အပြင် tip အပေါ်ဆောင်စုဂျင်းငွေအတွက်အခွန်ပေးရတဲ့စနစ်ကိုလည်းဖြတ်သိမ်းပြဖို့အားလုံးကိုကတိပေးပါတယ်
Taxes on tips for service and hospitality workers.
Trump ကလည်းသူ့ရဲ့ tip အပိုဆောင်စုခြင်းငွေအတွက်အခွန်မကောက်ဖို့အစီအစဉ်ကို Harris ကခိုးသွားတယ်လို့ဆွဲပါတယ်။ Harris ရဲ့အစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းဖို့အမေးမြန်းနေကြတဲ့ကြားမှာပဲသူ့အပေါ်ထောက်ခံမှုအရှိန်အဟုန်ကတော့ငင်းမရဘူးလို့ဆိုပါတယ်။
She has ignited the country starting in Philadelphia.
Philadelphia ga sa lo Wilkinson ale Arizona a song chin ba de mae swe pwei ri ma lu paw 1000 khwe si law tat yak pi ta khe ne a pe thauk khan law tu ga si yau nai ngai ba de a lon ha shi set ja bu sei a that tan ni ba de
San Francisco ga mae swe si yong pwei pi tin ngwe ri ni ma Harris ha Washington DC ko pyan la ba de Ogula 15 ye Java Ray ni ma Harris ha Tamara Joe Biden ne atu akhanna takhu tet yak pho shi ni ba de Donald Trump ga le Myo Carolina pi ne Asheville ma Ogula 14 ye Bowie Win ni cha yin jin pa me mae swe pwei twin tu ye si bwa ye muara ne patat pi lo pyo so ma ba ya
ကဘာကျော်လူကြိုက်များတဲ့အစားအစာတစ်ခုထဲမှာအီတလီနိုင်ငံကရေခဲမုန့်လည်းပါပါတယ်။တခြားရေခဲမုန့်တွေလောက်နို့မလိုက်မများလှတဲ့ဂျလာတိုရေခဲမုန့်တွေဘာကြောင့်နာမည်ကြီးတယ်လဲဆိုတာမဆုမြတ်မွန်နဲ့အတူကဘာတလခီးသွားအစီအစဉ်ကနေရောမမြို့ကိုသွားပြီးတော့စားကြည့်ချရအောင်ပါရှင
်။နှစ်ပေါင်းထောင်ချီတက်တန်းရှိတဲ့ရှေးဟောင်းအဆောက်အဦတွေရှေးဟောင်းပစ္စည်းတွေကြောင့်ရောမမျိုးရောလို့သိကြတဲ့အီတလီနိုင်ငံရောမမျိုးရောစီကိုနိုင်ငံဆောင်ကကဘာလက်ခီးတဲ့တွေလာလည်နေကြတာပါ။ရောမမျိုးကိုရောက်သားသူတိုင်းရှေးဟောင်းအဆောက်အဦတွေနဲ့အတူနေရာအနှံ့မှာတွေ့ရတာကတော့ဂျလာတိုဆိုင်တွေဖြစ်ပါတယ်။ဂျလာတိုဆိုတာကတော့အီတလီလိုရေကဲမုန့်လို့အဓိပ္ပာယ်ရတာမဟုတ်ရေကဲမုန့်ရောင်းတဲ့ဆိုင်တွေဖြစ်ပါတယ်။နိုင်ငံတကာမှာလည်းနာမည်ကျော်လာတဲ့အီတလီဂျလာတိုရေခဲမုန့်တွေကိုရောမမြို့ကိုရောက်လာသူတိုင်းစားကြည့်ကြင်ကြတာမို့ဆိုင်မှာဝယ်ယူနေသူတွေဆိုင်ပြင်မှာရတာခံစားနေသူတွေကိုမြင်တွေ့ရနိုင်မှာဖြစ်ပါတယ်။ရောမမြို့တော်ရဲ့ကရှေးအကြဆုံးဂျလာတိုရေခဲမုန့်ဆိုင်တွေကတဆိုင်ကတော့ဂျိုလီတီဆိုတဲ့ရေခဲမုန့်ဆိုင်ဖြစ်ပါတယ်။နိုထရက်ပစ္စည်းအယောင်ဆိုင်အဖြစ်19ရာစုနှောင်းပိုင်းမှာကစတင်ဖွင့်ခဲ့တဲ့ဆိုင်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်ကြီးပြီးချိန်မှာတော့ရောမမြို့တော်တွေကလူသိအများဆုံးရေခဲမုန့်ဆိုင်တဆိုင်ဖြစ်လာခဲ့ပါတယ်
။ Roma è la città italiana dove c'è più turismo di tutti quanti, quindi gira un
Italy မှာရောမမြို့ကကမ္ဘာလေခီးသွားဧည့်သည်အများဆုံးလာတဲ့မြို့ဖြစ်ပါတယ်။ဧည့်သည်တွေရောမမြို့ကိုရောက်လာကြပြီးဆိုတော်တော်များများကဂျက်လက်တိုစားကြင်ကြတယ်လေ။ယာရီဥရုကလည်းပူရာ ਉ ။အရသာကောင်းကောင်းဂျက်လက်တိုရေခဲမုန့်စားရတယ်ဆိုတာသူများတွေနဲ့မိတ်ဖွဲ့နိုင်တာနဲ့အတူတူပါပဲ။ကိုလိုပဲလမ်းပေါ်မှာရေခဲမုန့်စားနေကြသူတွေနဲ့ရင်းရင်းနီးနီးအားရပါရအတူစားပြကြတယ်မဟုတ်လားဗျ။
တခြားရေခဲမုန့်တွေနဲ့အီတလီဂျလာတိုရေခဲမုန့်ဘာကွာတယ်လဲဆိုရင်တော့ရေခဲမုန့်ထဲမှာပါဝင်ပစ္စည်းတွေဖြစ်ပါတယ်။အီတလီဂျလာတိုရေခဲမုန့်တွေမှာနို့မလိုင်းထက်နို့ကိုပိုများများထည့်လုပ်ထားသလိုကျဲဥအနှစ်မပါတာကတခြားရေခဲမုန့်တွေနဲ့မတူတဲ့ထူးခြားမှုဖြစ်ပါတယ်။
Actually most of the time I prefer the fruit flavors, not really sweet like some like cherry.
ရေခဲမုန့်စားတိုင်းအရင်မချိုတဲ့အသီးရတာမျိုးစားပစ်တာများပါတယ်။ Cherry သီး၊ပန်းသီး၊ရှောက်သီးစားတဲ့အရတာမျိုးစားပစ်ပါတယ်။အခုတော့ကိုကိုမုန့်ရောထားတဲ့ Hazel သီးအရတာနဲ့ငပြောသီးအရတာရေခဲမုန့်နှစ်မျိုးကိုစားကြည့်နေတာပါ။ငပြောသီးရေခဲမုန့်ကငပြောသီးဖြော်ရည်အရတာအတိုင်းပါပဲ။နူးညံ့ပြီးတော့စားလို့သိပ်ကောင်းပါတယ်။ဂျိုလီတီရေခဲမုန့်ဆိုင်မှာမျိုးဆက်၄ခုမြောက်မိသားစုအဆက်ဆက်လက်ဆင့်ကမ်းလာကြတဲ့အရသာမျိုးစုံရေခဲမုန့်တွေရနိုင်ပါတယ်။ရောမမျိုးရဲကအထင်ကြီးရှေးအောက်ဆောက်ဦးတစ်ခုဖြစ်တဲ့ပန်တနော်နဲ့ကက်ရက်နားမှာရှိတဲ့ဆိုင်မှုအမြဲတမ်းစီကားနေပါတယ်
။ Eh sì, è un punto di riferimento anche perché ormai è la più vecchia gelateria.
ကျွန်တော်တို့ရေခဲမုန့်ဆိုင်ကရောမမျိုးရဲ့အမှတ်အသားတစ်ခုလို့ဖြစ်နေတာကမြို့မှာရှိတဲ့ရေခဲမုန့်ဆိုင်တွေထဲမှာတက်တန်းအရှိဆုံးဖြစ်နေတာကြောက်ပါအီတလီတနိုင်ငံလုံးမှာလည်းတက်တန်းအရေးဆုံးရေခဲမုန့်ဆိုင်ဒီဇိုင်းဖြစ်ပါတယ်။မိသားစုဆက်ဆက်လက်ဆင့်ကမ်းလှုပ်လာကြတာကဒီဆိုင်ရဲ့ထူးခြားမှုဖြစ်ပါတယ်။ရောမသူရောမသားတွေအတွက်တင်မဟုတ်ဘဲကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေရဲ့ရေခဲမုန့်စားခြင်းနဲ့အာတီတာကိုဖြည့်ဆည်းနိုင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်
။ဂျော်လီတီရေခဲမုန့်ဆိုင်နဲ့မဝေးလှတဲ့နေရာမှာ1880ခုနှစ်ထဲကဖွင့်ထားတဲ့Gelateria Fasi ဆိုတဲ့ရေခဲမုန့်ဆိုင်ကလည်းရောမမြို့တော်ထဲမှာရှေးအကျဆုံးရေခဲမုန့်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ ရေကဲမှုန်ဆိုင်သစ်တွေမြို့ထဲမှာအများကြီးရှိနေပေမဲ့မူလတွေကလူကြိုက်များတဲ့အရသာအတိုင်းမပြောင်းမလဲလုပ်နိုင်တာကြောင့်ဒီကနေ့အထိဖောက်တဲ့မပြတ်ရှိနေတာဖြစ်တယ်လို့ဖာစီရေကဲမှုန်ဆိုင်အကြီးအကဲကပြောပါတယ
် Perfetta non viene tutti i giorni identico e però il sapore rimane uguale perché non abbiamo mai evoluto
nella ရိုမာရေကဲမှုန်လုပ်တဲ့အချိုးအစားအတိအကျရေလို့မရှိပါဘူးတနေ့တနေ့လှုပ်တဲ့ရေကဲမှုန်တွေလည်းထပ်တူတူမနေပါဘူးဒါပေမဲ့အနံ့အရသာကပြောင်းလဲမသွားပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကရေကဲမှုန်တွေကိုဖက်ရှင်တစ်ခုလိုပြောင်းလဲထွင်လေးမရှိတာကြောင့်ပါဒီလောက်ထိအောင်မြင်မှုရလာစေတဲ့မူလရေကဲမှုန်လုပ်နေအတိုင်းမပြောင်းမလဲတစ္ဆာရှိရှိလှုပ်တာကအောင်မြင်စေတဲ့လိုအပ်ချက်လို့ကျွန်တော်မှတ်ယူထားပါတယ
်သူ့ရဲ့အဘေးစတင်ဖွင့်ခဲ့တဲ့ရေကဲမှုန်ဆိုင်မှာမူလရေကဲမှုန်လုပ်နေတွေတုံးပြီးတော့ရေကဲမှုန်အခြားသာအစ်တွေကိုဖန်တီးနေပါတယ်သူတို့ဆိုင်မှာခွက်ထဲကတော်တဲ့ထည့်စားရတဲ့ရေခဲမုံမျိုးသာမဟုတ်ဘဲဓာလီရေခဲမုံရောမမျိုးတော်ကလမ်းတွေမှာခင်းထားတဲ့ကြောက်တုံးပုံစံလုပ်ထားတဲ့ရေခဲမုံစသဖြင့်ရေခဲမုံပုံစံအစုံရှိပါတယ
်
သိကိုရတာရှိပါတယ်ဆိုင်ထဲဝင်လိုက်တော့ဆိုင်ကအကျယ်ကြီးပဲရေခဲမုံတွေကလည်းကောင်းမှကောင်း
အီတလီနိုင်ငံရေခဲမုံဆိုင်ရှင်များအသင်းရဲ့တုံ့တက်ချက်တွေအရရောမမြို့တော်ဟာအီတလီမှာရေခဲမုံစားသူအများဆုံးမြို့အဖြစ်နဲ့ထိပ်ဆုံးမှရှိနေပါတယ်2023ခုနှစ်အတွင်းရေခဲမုံရောင်းအား14ရာခိုင်နှုန်းကျော်တက်လာခဲ့တာဖြစ်ပါတယ
်ရောမin crescita perché lo dico anche dei dati mesi io devo fare dei
ရောမမြို့မှာရေခဲမုံစားသူတွေပိုပိုများလာနေပါတယ်ကျွန်တော်တို့စည်ရင်းတွေအရဆိုရင်လဲမနစ်ကတည်းကဒီနှစ်ထုတ်လုပ်တဲ့ရေခဲမုံပမာဏအများကြီးပိုများလာပါတယ်တစ်နှစ်လုံးစာလောက်ရှိတဲ့ pistachio zero ဆိုရင်အခုရက်ကကုန်သွားပါပြီ
သူကတော့အီတလီဂျလာတိုရေခဲမုံလုပ်နည်းကိုအခြေခံပြီးတော့နီးသစ်တွေသုံးကဆန်းသစ်တဲ့အရာတွေကိုဖန်တီးနိုင်သူအဖြစ်စုတွေတော်တော်များများရထားသူဖြစ်ပါတယ်ရေခဲမုံလှုပ်ဖို့ပါဝင်ပစ္စည်းတွေကနေရေခဲမုံလှုပ်တဲ့ဆက်ပစ္စည်းတွေအထိအကောင်းဆုံးကုန်ပဲတုံတာကသူ့အောင်မြင်မှုရဲ့လျှော့ဝှက်ချက်ဖြစ်တယ်လို့ပြောပါတယ
် Se tu mi dici una parola probabilmente la semplicità semplicità ben fatta
အကောင်းဆုံးရေခဲမုံဆိုတာကိုတခွန်းနဲ့ပြောရရင်ရိုးရိုးရှင်းရှင်းနဲ့ကောင်းကောင်းလှုပ်ထားတဲ့ရေခဲမုံလို့ပြောချင်ပါတယ်အဲ့ဒီအချက်ကိုကျွန်တော်တို့အမြဲအလေးထားပါတယ်ကျွန်တော်တို့ရေခဲမုံရဲ့လျှော့ဝှက်ချက်ကဘာလဲလို့မေးရင်ကောင်းကောင်းလှုပ်ထားတာကလွဲလို့တခြားလျှော့ဝှက်ချက်ဘာမှမရှိပါဘူး
ကမ္ဘာလေခီးသွားဧည့်သည်တွေအလားများတဲ့အီတလီနိုင်ငံရောမမြို့တော်မှာတစ်နှစ်ထက်တစ်နှစ်တွေရသည့်အပူချိန်ပိုပိုမြင့်တက်လာနေတာနဲ့အတူဂျလာတိုရေခဲမုံဆိုင်တွေလည်းရောင်းအားကောင်းနေပါတယ်။တွေရသည့်အပူဒဏ်ကိုအန်တုနိုင်အောင်လို့ရေခဲမုံစားချင်ကြတဲ့ရောမမြို့သူမျိုးသားတွေသာမကနိုင်ငံဆောင်ကဧည့်သည်တွေအတွက်ပုံစံဆုံးအရသာဆုံးဂျလာတိုရေခဲမုံရောင်းကြတဲ့ဆိုင်တွေကလည်းနေရာအနှံ့မှာရှိနေပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ပတ်စင်ကနာရီကတော့ဒီလောက်ပါပဲရှင် VOE ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရုရှားရဲ့ cut data ကိုရေရှည်ထိန်းထားဖို့စိတ်ဝင်စားကြောင်း Ukraine ကအင်ကာနီမှာပြောပါတယ်။ဒါပေမဲ့အခုချိန်မှာဒါကြောင့် Ukraine အရှေ့ပိုင်းကိုရုရှားတပ်တွေပိုပြီးပို့ဖို့ကြိုးစားနေတာတွေခက်ခဲသွားနိုင်တယ်လို့ Ukraine ကပြောဆိုလိုက်ပါတယ်။ American company Boring C ကအပါချီတိုက်ရဟတ်ယာဉ်66စီဝယ်ယူမဲ့ဒေါ်လာ10ဘီလီယံတန်ဖိုးရှိစာချုပ်ကိုပိုလန်ကအင်ကာနီမှာလက်မှတ်ထိုးလိုက်ပါတယ်။2022ခုနှစ်အင်းကြီးချင်း Ukraine ကိုရုရှားကကျူးကျော်ခဲ့ပြီးကြတဲ့ကပိုလန်နိုင်ငံဟာသူ့ရဲ့လက်နက်ကိုက်တပ်တွေခင့်မိဖို့အရှိန်မြင့်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ဆဲလာချာအစ္စရေးဟာမတ်စစ်ပွဲအဆုံးသတ်ဖို့ American ကတန်းနဲ့အီဂျစ်ညှိနှိုင်းသူတွေကနောက်ဆုံးလှုပ်ဆောင်နေကြတာကိုထောက်ခံကြောင်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကအင်ကာနီမှာပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကျညာချက်မှာတော့ပြင်သစ်သမ္မတ Emmanuel Macron ဂျာမန်ဝန်ကြီးချုပ် Olaf Scholz နဲ့ဗြိတိန်ဝန်ကြီးချုပ် Keir Starmer တို့လက်မှတ်ထိုးထားကြပါတယ်။ Hamas ဖန်ထားတဲ့တရားခံတွေလွှတ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအကန့်အသတ်မရှိပို့နိုင်ဖို့လည်းသူတို့ကတောက်ဆိုလိုက်ကြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ Supply ဆိုင်ရာ Engineer က Glenn Campbell ဖြစ်ပါတယ်ရှင်။တော်တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအပင်းနာစင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကချေစွတင်ပါတယ်ချစ်မသင်္ကီးထိုက်ပါရှင်